Welcome to the Voice of America in Burmese.
Mingalama nekhema sha. Washington ni Radio American tanga ni 2020 me la 22 ye taw chan ni manakhin season rwe go Myanmar sanaw yin mena 6 na yi ga ni 9 na yi thi line kilometer 2440 na 51 line kilometer 190 rwe ga ni thon lwen pe ni ba bi.ကျမခင်ရတပါဒီမနေ့ခင်တင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာသတင်းချက်လက်မှားတွေအွန်လိုင်းမှာမပြန့်စေဖို့အတွက်ကုလသမဂ္ဂကစတင်လှုပ်ဆောင်နေပြီလို့အထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကဂျာတဲ့ဘရင်းနဲ့မှာပြောပါလေ။အွန်လိုင်းမှာလိင်ညာမှုတွေကြောက်ရွံ့မှုတွေအမုန်းတရားတွေနဲ့ပြည့်နေတာကိုလက်လျူရှုမထားနိုင်တော့တဲ့အတွက်အချက်လက်မှန်မှန်မှန်ဆက်ရှိတဲ့ verified လှုပ်ရှားမှုကိုစတင်လိုက်ပြီဖြစ်ကြောင်းအထွေမှုချုပ်ရဲ့ကျတဲ့ပရင်းနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးခွဲခြားဆက်ဆံမှုတွေနိုင်ငံခြားသားကိုစိုးရိမ်မှုတွေတိုးလာနေပြီးဒီလိုလှုပ်ဆောင်မှုအများစုဟာကွန်ပျူတာအွန်လိုင်းမှာတွေ့နေရတယ်လို့ကုလအထွေမှုချုပ်ကမကြားသိခင်ကပဲသတိပေးခဲ့တာပါ။အချက်နဲ့မှားတွေနဲ့လှုပ်ကြံထားတဲ့အကြောင်းအရာတွေဟာအွန်လိုင်းမှာလင်းမြန်စွာပြန့်သွားပြီးလူသန်းပေါင်းများစွာလက်ထဲရောက်သွားနိုင်တာဖြစ်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ COVID-19 ကာယောဂါဆိုင်ရာအချက်လက်တွေကိုဘာသာစကားမျိုးစုံနဲ့ကဘာတလောကလူသန်းပေါင်းများစွာလန်းလန်းမြည်စေဖို့ရည်ရွယ်ပြီးဒီလှုပ်ရှားမှုကိုကုလသမဂ္ဂကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ငှက်ဖျားယောဂါကုသတဲ့ကလိုရိုကွင်းနဲ့ဟိုက်ဒရိုဆီကလိုရိုကွင်းဆေးတွေဟာ COVID-19 ယောဂါကုသရေးဓာတ်မဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကဘာလုံးဆိုင်ရာလေ့လာမှုကြီးမှာဗြိတိန်ဆေးရုံတွေကကျန်းမာရေးလုပ်သားတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။ Oxford Tech တို့ဥဆောင်တဲ့ဒီလေ့လာမှုကိုကျတဲ့ပရင်းတွေကစတင်လိုက်တာဖြစ်ပြီးဥရောပအာဖရိကအာရှနဲ့တောင်အမေရိကကဒီယောဂကုသရေးမှာပါဝင်နေတဲ့ကျန်းမာရေးလုပ်သား4,000ကျော်နဲ့စမ်းသပ်စစ်ဆေးမှာဖြစ်ပါတယ်။ COVID-19 အကူအဆက်မခံရတဲ့ကျန်းမာရေးလုပ်သားတိုင်း COPCOP လို့ခေါ်တဲ့ဒီလေ့လာမှုမှာပါဝင်နိုင်ပါတယ်။ဗြိတိန်နိုင်ငံကလုပ်သားတွေကို Hydroxychloroquine ဓာတ်မဟုတ်လူကျန်းမာရေးမထိခိုက်စေတဲ့ဆေးသုံးလာပေးပြီးအာရှတိုက်သားတွေကိုတော့ Chloroquine ဓာတ်မဟုတ်လူကျန်းမာရေးကိုမထိခိုက်စေတဲ့ဆေးနဲ့စမ်းသပ်လေ့လာမှာဖြစ်ပါတယ်။ဒီငှက်ဖျားဆေးကအသုံးတည့်တယ်လို့ဧပြီလသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ပြောခဲ့ရကနေဒီဆေးပေါ်မှာစိတ်ဝင်စားလာကြတာဖြစ်ပါတယ်။ဒါပေမဲ့လည်း American အစားအသောက်နဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာန FDA ကဒီဆေးကို COVID-19 လူနာတွေကုသရမှာအကန့်အသတ်နဲ့ပဲခွင့်ပြုထားပြီးဒီဆေးကနှလုံးကုန်မမှန်တဲ့ပြဿနာဖြစ်လာနိုင်တဲ့အန္တရာယ်ကြောင့်ဆေးရုံဆေးကမ်းမှာမဟုတ်ရင်သုံးခွင့်မပေးပါဘူး။ဒီကော့ပ်ကော့ပ်စမ်းသပ်မှုကိုထိုင်းနိုင်ငံဘန်ကောက်မဟီရောတက်ကတူ Oxford အပူပိုင်းဆေးသုတေသနဌာနကလည်းပါဝင်ဆောင်ရွက်နေတာပါ။မွတ်စလင်တွေရဲ့တလကြာရမဒန်ဥပုပ်လဟာမတ်လ23ရက်စနေနေ့မှာကုန်ဆုံးတော်မှာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်နှစ်လနီးပါးအသွားအလာကန့်သတ်ထားရကနေပြန်ပြီးဖွင့်ပေးလိုက်တဲ့ပါကစ္စတန်နိုင်ငံမှာတော့ဥပုပ်ထွက်တဲ့အစ်နေမတိုင်ခင်ဈေးဝယ်ထွက်သူတွေနဲ့စီကားနေပါတယ်။ဒါပေမဲ့ကာယောဂါမပြန့်ပွားအောင်ညနေဖုံးတက်တာခက်ခွာခွာနေတာနဲ့ကိုယ့်ကိုယ်ကိုကာဝယ်ဖို့သတိပေးထားတာတွေကိုတော့နေရာအတော်များများမှာမလိုက်နာကြပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်မှုကိုစိုးရိမ်နေကြတဲ့ဒီနှစ်မွတ်စလင်တွေရဲ့အားလတ်ရဲ့အစ်ပွဲတော်ဟာမိသားစုဆွေမျိုးမိသင်္ကဟာတွေနဲ့စားကြတောက်ကြပျော်ပျော်ဆင်နွှဲနေရှိတဲ့ခါတိုင်းနှစ်တွင်နဲ့တော့မတူပါဘူး။အီဂျစ်မှာဈေးဆိုင်တွေစားတောက်ဆိုင်တွေပန်းခြံတွေနဲ့ပန်းဖြေကမ်းခြေတွေကိုပိတ်ထားစေဖြစ်ပြီးအင်ဒိုနီးရှားနဲ့မွတ်စလင်အများစုနေထိုင်ရာတခြားနိုင်ငံတွေမှာလည်းအစ်နေအတွက်အထူးစုဝေးဆူတောင်းမှုတွေကိုပိတ်ပင်ထားစေပါဒါပေမဲ့အင်ဒိုနီးရှားနိုင်ငံအာချဲပြည်နယ်မှာတော့လူစုလူဝဲနဲ့အစ်နေဆူတောင်းပွဲတွေကိုဗလီဝတ်ကျောင်းထဲမှာရောအပြစ်မှာပါလူချင်းခတ်ခွာခွာနေပြီးကျင်းပနေကြပါတယ်အစ္စလမ်ဘာဒါစတင်ရာဆော်ဒီအာရေဗျနိုင်ငံမှာတော့အိမ်မှာပဲဝတ်ပြုဆူတောင်းကြဖို့အစိုးရကရောတရားဟောဆရာတွေကပါတိုက်တွန်းနေတာပါOpen Skies Treaty ကိုလက်လက်စွာဝင်းဟင်ထောက်လန်းခွင့်သဘောတူညီချက်ကနေနှုတ်ထွက်တော့မယ်လို့ American ပြည်ထောင်စုကချက်တဲ့ပရင်းနေမှာကြေညာလိုက်ပါတယ်။အခုလိုနှုတ်ထွက်တာဟာဒီသဘောတူညီချက်ကိုရုရှားကချိုးဖောက်တာကြောင့်လို့လည်းပြောပါတယ်။ဒီသဘောတူညီချက်ကနေနှုတ်ထွက်ခြင်းရန်6လကြိုတင်အသိပေးဖို့လိုအပ်တာကြောင့်အခုမေလ27ရက်နေ့မှာသမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကဒီစာချုပ်မှာပါဝင်တဲ့လက်မှတ်ရေးထိုးထားတဲ့နိုင်ငံ32နိုင်ငံကိုအသိပေးလိုက်တာဖြစ်ပါတယ်။ဆက်ရှိနဲ့တက်တန်းရှိပြီဖြစ်တဲ့ဒီသဘောတူညီချက်မှာရုရှားပါပါပါတယ်။အပြည့်ပြည့်ဆိုင်ရာတည်ငြိမ်မှုတိုးလာဖို့ရည်ရထားတဲ့ဒီစာချုပ်အရလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကြားတခြားနိုင်ငံပိုင်နဲ့ထဲကိုထောက်လှမ်းရေးလေရင်တွေဆစ်လွတ်ပြီးစီးရင်နဲ့တခြားကိရိယာတက်ဆင်ထားမှုရှိမရှိစုံစမ်းခွင့်ပြုထားတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရေမတော်မှာတရင်တွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပုံပီယိုအနေနဲ့လက်ခံပြီးဒီစကီယက်ကိုခေါ်ဖို့အသုံးပြုဖို့တင်ပြလျှောက်ထားလွှာကောက်ယူမဲ့အစီအစဉ် petition ကိုမေလ21ရက်နေ့ကစတင်လိုက်ပြီးလို့ Refugees International အဖွဲ့ကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာ9သိန်းနီးပါးပြင်းထန်ကြီးတဲ့ cyclone မုန်တိုင်းဒဏ်ခံရသလို COVID-19 ကူးစက်မှုနဲ့စတင်ကြုံတွေ့နေရချိန်မှာသူတို့တွေဟာလူမျိုးတုံးတပ်ဖြတ်မှုကြောင့်ထပ်ပြေးခဲ့ကြရသလိုအခုလိုအကာအကွယ်မဲ့နေရတဲ့ဆိုတော့ကိုတက္ကပါလို့အတူတကွအတိမတ်ပြရမှာဖြစ်ကြောင်းလဲ Refugees International အဖွဲ့က VOA ကိုပို့ပို့တဲ့ email မှာပါရှိပါတယ်။မြန်မာနိုင်ငံတွင် Ranger Report ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့ဆိုတော့ကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တတ်တမမလူသိရှင်ကြားထုတ်ဖော်ပြောဆိုထားခြင်းမရှိသေးကြောင်း Ranger Report လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုရှိတဲ့ဆိုတော့ကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့လက်ခံအတိမတ်ပြဖို့တောင်းဆိုကြောင်း Refugees International ရဲ့တင်ပြလျှောက်ထားလောပတိရှင်းမှာပါရှိပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေပေါ်နေပြည်တော်ကတွေလုံတုံးကရွန်ဂျာသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာစစ်တပ်ကရွန်ဂျာသုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။မနေ့ကဟောင်ကောင်မှာအကြမ်းဖက်ရုံရင်းစံခတ်မှုတွေအထူးဦးတည်သွားလေရှိတဲ့ဒီမိုကရေစီဆန္ဒပြပွဲတွေကိုတုံ့ပြန်တဲ့အနေနဲ့လူကြုံရေးဆိုင်ရာဥပဒေတရက်ကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်စ်မြေလာကမှအဆိုပြုတော်မှာဖြစ်ပါတယ်။ဟောင်ကောင်ရဲ့လူကြုံရေးကိုအကာအကွယ်ပေးဖို့ဥပဒေတရက်ကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်စ်မြေလာကမှတင်သွင်းဖို့ရှိတယ်လို့တရုတ်မျိုးသားပြည်သူ့ကွန်ဂရက်စ်ပြောခွင့်ရဇန်ယီဆွေးကကြာသပတေးနေ့ကပြောပါရယ်။ဇန်ယီပြောကြားချက်ဟာတရုတ်ပြည်မှာကြီးကဟောင်ကောင်ရဲ့ကိုယ်ပိုင်ဥပဒေပြုအဖွဲ့ကိုကြော်ပြီးဥပဒေတွေကိုအတည်ပြုလိုက်မယ်လို့ခန့်မှန်းပြောဆိုနေတာတွေမှန်ကန်ကြောင်းအတည်ပြုလိုက်ပုံလည်းရပါရယ်။အခုတင်သွင်းမဲ့ဥပဒေကဟောင်ကောင်ကိုအမေရိကန်တို့ကအထူးစင်တန်ပေးထားတာကိုပြောင်းလဲသွားစေနိုင်တယ်လို့မြေပြတ်မှုတွေလည်းဖြစ်ပေါ်လာဝဲရှိပါရယ်။ပြောခွင့်ရဇန်ရဲ့ကြေညာချက်ကစတပ်ပရိနိကစတင်ခဲ့တဲ့တရုတ်ပြည်သူနိုင်ငံရေးအတိုင်းအမခံကြီးလာခံ CPPCC မှာထပ်ပေါ်လာခဲ့တာပါ CPPCC ညီလာခံအပြီးတောက်ကြနေမှာတော့တရုတ်မျိုးသားပြည်သူကွန်ဂရက်စ်နှစ်လည်ညီလာခံကိုစတင်မှာဖြစ်ပါတယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးနဲ့စီးပွားရေးထိခိုက်ဒေသတွေမှာအထောက်အကူဖြစ်စေဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကိုစေဘဆိုင်ရာပစ္စည်းတွေနဲ့ငွေကြေးအကူအညီတွေပေးအပ်သွားဖို့အကန့်လန့်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇာဘေကစတပ်ပရိနိကပြောလိုက်ပါတယ်
日本もコロナウイルス感染症の拡大の影響を受けた途上国
ジャパンနိုင်ငံကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာဖွံ့ဖြိုးဆဲနိုင်ငံတွေကိုစီးပွားဆိုင်ရာပစ္စည်းတွေနဲ့နည်းပညာပူးပေါင်းဆောင်ရွက်မှုအကူအညီတွေပေးသွားပါမယ်။စီးပွားရေးလုပ်ငန်းပုံမှန်လည်ပတ်နိုင်ရေးနဲ့ပြန်လည်နန်းထူဖို့အထောက်အကူဖြစ်စေမယ်။ဂျပန်ရန်ငွေအရေးပေါ်ချင်းငွေတွေလည်းပေးပါမယ်လို့ဂျပန်ဝန်ကြီးချုပ်အဘေကပြောတာပါ။တူရကီသမ္မတတိုင်ယက်အာဒိုဝမ်တက်ရောက်ခဲ့တဲ့အစ္စတန်ဘူမြို့ကစီးရုံဖွံ့ဖြိုးရေးအတွက်ဝန်ကြီးချုပ်အဘေကဗီဒီယိုကတစ်ဆင့်ပြောတဲ့မိန့်ခေါ်မှာဖွံ့ဖြိုးဆဲနိုင်ငံတွေကိုအကူအညီပေးမယ်ကြောင်းအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ဒါပြင် COVID-19 ရောဂါကုသဖို့တူရကီကိုတုတ်ကွေးရောဂါကုသနိုင်တဲ့ African ဈေးတွေလှူဒါန်းမယ်လို့ဝန်ကြီးချုပ်အဘေကပြောပါတယ်။တရုတ်နိုင်ငံမှာ COVID-19 ရောဂါလက္ခဏာသိပ်မပြင်းထန်သူတွေနဲ့ရောဂါလက္ခဏာလုံးဝမပြတဲ့သူတွေမှာ African ဈေးကိုအသုံးပြုပြီးကုသတာအခြေအနေကောင်းမွန်တာကိုတွေ့ရတယ်လို့တရုတ်တာဝန်ရှိသူတွေကပြောပြီးတဲ့နောက်ပိုင်းဒီဈေးကိုစိတ်ဝင်စားလာကြတာပါ။ဂျပန်နိုင်ငံကဈေးရုံတွေမှာ COVID-19 လူနာတွေကို African ဈေးနဲ့ကုသရမှာရလဒ်တွေကမရေမရရှိနေစေဖြစ်ပေမဲ့ရရှိတဲ့သတင်းအချက်အလက်တွေပေါ်အခြေခံပြီးဒီဈေးကိုဂျပန်အစိုးရကမေလကုန်ပိုင်းမှာခွင့်ပြုမပြုဆုတ်ဖြတ်သွားမှာဖြစ်ပါရယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့နိုင်ခြေရှိခဲ့တာကိုအလိုအလျောက်အသိပေးမဲ့ smartphone application တစ်ခုကို Apple နဲ့ Google ဒီပညာကုမ္ပဏီတစ်ခုကပူးပေါင်းပြီးမိတ်ဆက်ထုတ်ပြန်လိုက်ပြီးဖြစ်ပါရယ်နိုင်ငံပေါင်း22နိုင်ငံနဲ့အမေရိကန်ကပြည်နယ်တော်များများမှာဒီ apps ကိုအသုံးပြုဖို့ဖြစ်စီနေကြပြီလို့ကယ်လီဖိုးနီးယားပြည်နယ်ခြေစပ် Apple နဲ့ Google တို့ကပြောပါရယ်ကျောမဲ့ Bluetooth စနစ်ကိုအခြေခံအသုံးပြုထားတဲ့ဒီ apps ကိုအသုံးပြုသူတွေအနေနဲ့သူတို့ကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့ဆက်ဆံသွားလာမိခဲ့သလားဆိုတာကိုဖော်ထုတ်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ဖို့ဒီလိုနည်းပညာသုံး apps မျိုးကိုနိုင်ငံအတော်တော်များများကကုမ္ပဏီတွေကိုယ်ပိုင်တီထွင်အသုံးပြုဖို့ကြိုးစားခဲ့ပေမဲ့တိတ်အောင်မြင်မှုမရရှိခဲ့ပါဘူး။Apple နဲ့ Google ကတော့သူတို့ရဲ့ apps တွေကလက်ရှိဆောင်ရွက်နေတဲ့ COVID-19 ချီအားခံလုပ်ငန်းတွေကိုအစားထိုးဖို့ကြိုးစားတာမဟုတ်ဘဲရောဂါပိုးရှိသူနဲ့ထိတွေ့နိုင်ခြင်းဘယ်လောက်ရှိခဲ့တယ်လဲသတိပေးတဲ့စနစ်ပဲဖြစ်တယ်လို့ပြောပါရယ် ်အခုနေပညာအသက်ကပြိုင်ဘက်ကုမ္ပဏီကြီးတစ်ခုရဲ့ဖြစ်တောင့်ဖြစ်ခဲ့ပူပေါင်းတည်ထောင်ထုတ်လုပ်မှုလည်းဖြစ်ပါတယ်ခင်ဗျာ။တောက်ချာနေမနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကုသရေးမှာ Remdesivir ဆေးကိုကမ္ဘာမှာပထမဆုံးနိုင်ငံအဖြစ် American ပြည်ထောင်စုကဘာကြောင့်အတည်ပြုပေးလိုက်တာလဲ။ American နဲ့အာရှနိုင်ငံတို့မှာပဲစတင်စမ်းသပ်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံမှာစမ်းသပ်အသုံးပြုနိုင်မယ့်အလားအလာဘယ်လိုရှိသလဲစတာတွေကိုနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါ Antiviral လို့ခေါ်တဲ့ virus ကိုတိုက်ဖြတ်တဲ့ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေးကိုCOVID-19 ရောဂါကုသရေးမှာဘလောက်ထိစိတ်ချရတယ်လဲဆိုတဲ့အဖြစ်အတိအကျမရှိသေးဘူးလို့နယူးယောက်မြို့ Wyckoff Heights ဒုတိယဆေးရုံအုပ်ကူးစက်ရောဂါအထုကဒေါက်တာဇေယျသက်က VOE ကိုပြောပါရတယ်။ဒီဆေးကြောင့်ကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးမှုနှုန်းဘလောက်ရော့ကျစေတယ်လဲဆိုတဲ့ရလဒ်အခုချိန်ထိထွက်မလာသေးဘူးလို့သူကဆိုပါရတ
ယ်။ Remdesivir the antiviral effect ရှိတာသိကြတယ်။ဒါတရားရခဲ့လို့သိကြ။ဘလောက်ထိ effective ဖြစ်တယ်လဲ effective တော့ဖြစ်တယ်ဟုတ်ဒါပေမဲ့ဘလောက်ကြီးထိ potency effective ဖြစ်တယ်ဆိုတော့ဒီနေ့ဒီအချိန်ထိဟို ID drug တူတော့မဟုတ်ဘူ
းအရင်က Ebola virus အတွက် American ပြည်ထောင်စုမှာစတင်တီထွင်ခဲ့တာဖြစ်ပြီးအဲ့ဒီဆေးကိုအခု COVID-19 ရောဂါကုသရေးမှာ CDC American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနဒေါက်တာ Anthony Fauci အဖွဲ့ဦးဆောင်ပြီး COVID လူနာအယောက်1000ကိုစတင်စမ်းသပ်ကုသပေးခဲ့ကြောင်းဒေါက်တာဇီယာသက်ကပြောပါတယ်
ACWD study ကိုပေါ်တော့ပေါ့เนาะကျွန်တော်ဒီ COVID-19 မှာဆိုတော့ ACWD study က very first ပေါ့ဗောလူရောက်တစ်ထောင်စမ်းထားတဲ့ data ပါဒါသူတော့ဒီ data တွေ preliminary data ကိုသူကစပြီးပြောပြလိုက်တာဘာပြောပြလိုက်တာလဲဆိုတော့ Remdesivir ပေးထားတဲ့ဒီကောင်နဲ့ standard of care ပေါ့เนาะဘာလို့လဲဆိုတော့ဒီဆေးအသစ်တစ်ခုတုံးလို့ရှိရင်ကျွန်တော်တို့ standard of care နဲ့အရင်တိုင်းချင်ရပါတယ်ဒီက trial မှာ standard of care ဆိုတာဒီယောဂါမှာဆိုလို့ရှိရင် oxygen ပေါ့တောင်းမှုတွေတွေပေါ့ဆိုတော့ပြလိုက်တဲ့အခါဆေးရုံကနေRemdesivir ပေးထားတဲ့ဒါဒီ၄ရက်နဲ့၄ရက်သက်သက်ပေါင်း6 block ကွာပါတယ်၄ကွာတယ်ပေါ့နော်ဆေးရုံကနေ discharge လုပ်နိုင်တယ်ဒီကကွာပါတယ်ဆိုတော့ပြဒါသူအနေနဲ့ပြထားတဲ့အပိုင်းဒီဆေးရုံကနေ discharge လုပ်နိုင်တဲ့အပိုင်းကိုသူကပြထားတာ okay ဒါပေမဲ့ mortality ဆိုတဲ့သေနှုန်းကလာသေးပါဦးဒီက okay ဒါလူရောက်တစ်ထောင်ဆိုတော့အဲ့ဒီ data ရောက်လာတဲ့အခါမှာ9ရက်ဆေးရုံကနေကွာတယ်ဆိုတော့ဆေးရုံကနေဆင်းတယ်ဆိုတဲ့သဘောတော့လူကရှင်လို့ပေါ့နော်လူတွေကအကုန်လုံးကျွန်တော်တို့အကုန်လုံးဒီ scientist တော်တော်များများဒီလိုပဲတတ်ပတ်လိုက်တယ်ဆိုတော့ကြောင့်ဒီ CE ကို FDA က approve for the COVID-19 အတွက်ဆိုပြီးတော့ first in the whole world my United States ကစပြီးတော့ approve လုပ်ခဲ့တယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာလည်း Remdesivir ဆေးနဲ့စမ်းသပ်ကုသမှုတွေလုပ်ခဲ့ပြီးမဲ့ရပ်ဆိုင်းခဲ့တာတွေ့ရတယ်လို့ဒေါက်တာဇီယာသက်ကပြောပါတယ
်ဆိုတော့ဒီတရုတ်ပြည်ကဒီဒါဘာကိုပြောသလဲဆိုတော့လူနာဒီတိတ်နှုံးပြီး Remdesivir သုံးထားတာနဲ့ Remdesivir မသုံးထားတာနဲ့တိတ်နှုံးပြီးဘာမှသိမပွားပါဘူးစနစ်14% ရှိပါတယ်။တကယ်တော့ Remdesivir သုံးတဲ့ဒီမှာ14%ကိုအကုန်လုံးရှိပြီးတော့တို့ကျွန်တော်တို့ပါ standard of care ပေါ့နော် oxygen ပေးရလို့အခုတခြားဒီ supportive care ပေးရလို့12%ပဲလို့ဆိုတော့အဲ့ဒီ data လေးပဲထွက်ပြနေတယ်။
တရုတ်ကပေးတဲ့အချက်လက်တွေအရ Remdesivir ဆေးအာနိသင်အပေါ်မျှော်လင့်ချက်ပျောက်ဆုံးနေခြင်း American ကျန်းမာရေးဌာနဘက်ကလူအယောက်1000ကိုဒီဆေးနဲ့စမ်းသပ်ကုသပြီးကနဦးရလက်တွေကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့ဒေါက်တာဇီယာသက်ကဆိုပါတယ်။လက်ရှိအမေရိကန်အပါအဝင်ဂျပန်ပါကစ္စတန်စတဲ့အာရှနိုင်ငံတချို့မှာပဲစတင်စမ်းသပ်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံအတွက်ရောမျှော်လင့်ချက်ရှိနိုင်သလားဒေါက်တာဇီယာသက်ကတော့အခုလိုပြောပါတယ
်ကျွန်တော်သိသလောက်ကတော့မြန်မာနိုင်ငံမှာဒီ WHO လုပ်တဲ့ clinical trial တွေအများကြီးရှိပါတယ်မလေးရီးယားတို့ TB တို့အပိုင်းတွေရှိပါတယ်ပေါ့နော်ဒါပေမဲ့လည်းတို့ the biggest clinical trial ဖြစ်တဲ့ HIV trial တို့ဒီလိုဟာမျိုးတွေကတော့ပုံမှန်နိုင်ငံကိုသူတို့ပတ်သက်မှုမရှိသေးပါဘူးဆိုတော့တကယ်လို့ဒါပါဝင်ပတ်သက်မှုရှိထားလို့ရှိရင်တော့ connection ရှိထားတဲ့အတွက်ကြောင့်လိုရတာကြရတာလိုရတာပေါ့နော်သူတို့ ਨੇ သိတဲ့အခါကျတော့ဒါပေမဲ့လည်းမရနိုင်ဆိုတော့မရှိပါဘူးဆိုတော့ဒီဆေးတွေကိုရနိုင်လားဆိုတော့ antiviral အတွက်ကတော့နည်းနည်းတော့ခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ဟို US အနေနဲ့ကကျွန်တော်နားလေတော့ကအလုံးကြီးသိန်းခွဲရှိမယ်တူတယ်ဘာလို့ဆိုတော့အဲ့ဒါကြီးအကုန်လုံးက US ကိုပဲပေးရအောင်ဂျန်နဲ့နိုင်ငံတော့တို့ dispute မလုပ်ဘူးနဲ့တူပါတယ်ပြေးလေတာဗိ
Remdesivir ဆေးကို American company ကြီးတခုဖြစ်တဲ့ Gilead Science ကထိန်းချုပ်ထားတာပါ FDA ကဒီဆေးကိုအတည်ပြုပြီးရပိုင်းအတွင်းမှာပဲ American နိုင်ငံတော်အမြန်ဆုံးဖြန့်ချီကုသပေးနိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့ American ကျန်းမာရေးတာဝန်ရှိသူတွေကလည်းပြောကြားခဲ့ပါတယ်ရှင်
အမေရိကန်တဝမ်းမှာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးပေးတာ10သန်းရှိသွားပြီလို့သမ္မတထရန်ကဗုဒ္ဓဟူးနေ့တော့ကပြောလိုက်ပါတယ်။ဒါဟာအမေရိကန်လူဦးရေရဲ့300ခန့်နှုန်းသာရှိပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်တွေကတော့အစိုးရအဖွဲ့အနေနဲ့ယောဂပိုဆန်းသတ်မှုကိုအစိုးရဘက်ကလည်းမလုပ်ခဲ့လို့အခြေအနေပိုဆိုးသွားခဲ့တဲ့အကြောင်းနဲ့နိုင်ငံအနှံ့ပြည်နယ်အများစုမှာအိမ်မှာပဲနေဖို့ကန့်သတ်ချက်ကိုစပြီးတော့ဖြေလျှော့ပေးနေပြီဖြစ်တဲ့အတွက်လည်းကျန်းမာရေးစောင့်ရှောက်မှုဆိုင်ရာလိုအပ်ချက်တွေအခုထက်ပိုပြီးတော့ပေးနိုင်ဖို့တောင်းဆိုနေကြတဲ့အကြောင်း VOA လွှတ်တော်သတင်းတောက်ကက်သရင်ဂျပ်ဆင်ရဲ့သတင်းပေးပို့ချက်ကိုကျမခွာညိုကပြောပြမှာပါရှင်နလကြာအသွားလာကန့်သတ်တားမြစ်ချက်ကိုပြန်ဖွင့်ပေးလိုက်ပြီးမို့စီးပွားရေးအခြေအနေပြန်ကောင်းလာနိုင်မလားဆိုတာပြည်သူတွေသိချင်နေကြပါတယ
်. I feel that we are going to have a country that's ready to absolutely
တိုင်းပြည်ဟာအရင်ကတည်းကအကောင်းတကအကောင်းဆုံးအခြေအနေကိုရောက်တော့မယ်လို့သူထင်တဲ့အကြောင်းသမ္မတထရမ်ကပြောသွားတာပါဒါပေမဲ့လေဒေါ်လာတွေထရီလီယံနဲ့ချီတဲ့အစိုးရထောက်ပံ့ကြီးတွေဟာအခုထိမလုံလောက်သေးပါဘူး။ပြည်သူတွေကိုစီးပွားရေးဆိုင်ရာထောက်ပံ့တွေပိုးပြီးတော့ပေးနေတဲ့အချိန်မှာပဲဒီမိုကရက်အမတ်တွေကတော့ဆန်းသက်စစ်ဆေးတာတွေအလင်းမီအောင်လုပ်ဖို့လုံနေတော့မယ်လို့ပြောနေကြတာပါ။
And we have to address it.And we have to address
ဒါကိုကျမတို့ကမဖြစ်မနေကြဲကြဲပြန့်ပြန့်ရင်ဆိုင်ဖြည့်ရှင်းမှဖြစ်ပါလိမ့်မယ်။ငွေကြေးပမာဏများတယ်ဆိုပေမဲ့အမေရိကန်ပြည်သူတွေအတွက်ထိုက်တန်ပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပေါ်လစီကပြောတာပါ။နိုင်ငံအကျွေးမြီဟာအရန်မြင့်တက်လာနေတဲ့အကြောင်း Republican Party ဝင်တွေကသတိပေးနေတယ်လို့ဒေသအလိုက်အစ်စ်တွေကနေအကောင်းဆုံးဖြစ်မဲ့ဆုံးဖြတ်ချက်တွေကိုလည်းခြာနေကြတာပါ။Stephen Murray ကအင်ဗျူရောရဲ့စီးပွားရေးဆိုင်ရာအကြံပေးတစ်ယောက်ပါ
Obviously you need to keep nursing homes safe where half of the deaths have been
လူဦးရေရဲ့ထဝက်လောက်သိဆုံးခဲ့ကြရတဲ့တက်ကြီးရွယ်ဦးစောင့်ရှောက်ရေးခေဟာတွေစက်ပြီး BND ရဲ့ကင်းအောင်လုပ်ပေးရပါမယ်ဒါပေမဲ့တနိုင်ငံလုံးအနေထားနဲ့ပြောရရင်နိုင်ငံတဝက်လောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသလောက်ဒေတာတွေလည်းရှိပါတယ်အဲ့ဒီဒေတာမျိုးတွေမှာဘေးကင်းကင်းနဲ့ပြန်ပြီးပုံမှန်အလုပ်လုပ်လို့ရနိုင်ပါပြီလို့သူကပြောပါတယ်လွတ်တော်အမတ်တွေကတော့ကျန်းမာရေးအထူးကြွမ်းကျင်သူတွေနဲ့အွန်လိုင်းကနေကြားနာပွဲတွေလုပ်ခဲ့ရမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးရေးမျှော်လင့်စရာတွေကိုကြားခဲ့ကြရပါတယ်။ဒေါက်တာစကော့ကော့ဘလစ်က FDA ကော်မရှင်နာဟောင်းတယောက်ပါ။
We're seeing signs of a slowing epidemic nationally, but we're still going to be reopening against the backdrop.
တနင်္ဂနွေတိုက်တာနဲ့ပိုးကူးစက်မှုရော့ကျလာတာကိုတွေ့နေရပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့မှာတော့ထင်ထားတာတဲ့ပိုးပြီးရောဂါပြန့်ပွားလာစေမဲ့ကိစ္စတွေမှာပြန်ဖွင့်မပေးစေချင်သေးဘူးလို့ပြောပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရေးအဓိကကြားတဲ့အချက်ကဘေးကင်းလုံခြုံရေးပါပဲ။ရောဂါပိုးစစ်မြစ်ကောက်တဲ့စမ်းသပ်မှုကလည်းဆောင်ရွက်နေတော့မယ်ရှိပါတယ်။John Aglesby က John Hopkins Bloomberg ဈေးတက္ကသိုလ်လူမှုကျန်းမာရေးဌာနကပ
ါ Contact tracing will need to be a key part of our strategy until widespread vaccination can happen.
ကျောင်းဆင်းမြင့်ရှာတာဟာကျွန်တော်တို့ရဲ့ကာကွယ်ဆေးတွေကြဲကြဲပြန့်ပြန့်ထုတ်လုပ်လာနိုင်တဲ့အထိဆောင်ရွက်ရမယ်မဟာဗျူဟာရဲ့အဓိကအစိတ်အပိုင်းတစ်ရပ်ဖြစ်ပါတယ်လို့ပြောပါတယ်။ကာကွယ်ဆေးရှာဖွေစမ်းသပ်နေတာဟာအနည်းဆုံးတစ်နှစ်လောက်တော့ကြာဦးမှာဖြစ်လို့အမေရိကန်နိုင်ငံအနေနဲ့ကပ်ရောဂါစတင်ဖြစ်လာခဲ့တဲ့အချိန်မှာလုပ်ခဲ့တဲ့အမှားမျိုးကိုရှောင်ရှားပြီးစမ်းသပ်စစ်ဆေးမှုတွေကိုအရှိန်မြင့်ဆောင်ရွက်ကြဖို့လိုတဲ့အကြောင်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောနေကြတာဖြစ်ပါတယ်အရှိတ်ဂျဟာကဟာဘတ်တက္ကသိုလ်ကကမ္ဘာ့ကျန်းမာရေးဌာနဒါရိုက်တာပါ
The outbreak got too big because we didn't have a testing infrastructure that allowed us
ရောဂါကြီးကြီးကူးစက်ပြန့်နှံ့သွားတဲ့အကြောင်းကကျွန်တော်တို့မှာစမ်းသပ်စစ်ဆေးစရာတွေမရှိခဲ့ကြလို့ပါဒါကြောင့်စမ်းသပ်စစ်ဆေးမှုဟာတိုင်းပြည်ကိုမဖြစ်မနေပိတ်ချလိုက်ရတဲ့အထိဖြစ်သွားခဲ့ရတဲ့ယောဂါကိုအောင်မြင်အောင်မထိန်းချုပ်နိုင်ခြင်းရဲ့အခြေခံအကြောင်းပဲဖြစ်ပါတယ်လို့သူကပြောပါတယ်။တိုင်းပြည်စီးပွားရေးလုပ်ငန်းတွေကိုပိတ်ချထားလိုက်ရတဲ့ကိစ္စဟာသမရရွေးကောက်ပွဲအတွက်အဓိကကြားတဲ့အကြောင်းအရာတစ်ခုလည်းဖြစ်လာပါတယ်။မျှော်လင့်မထားတဲ့စီးပွားရေးအကျပ်တွေကနေကြော်ရွားနိုင်မဲ့နီလန်းကိုလည်းပါတီနှစ်ရစလုံးကရှာဖွေနေကြပါတယ်ရှင်။ကျွန်မခွာညိုပါ
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်နေတဲ့ဥရောပနိုင်ငံတွေကိုဒေါ်လာ945ဘီလီယံအကူအညီပေးဖို့ဥရောပသမဂ္ဂ EU ကစီစဉ်နေပါတယ်။ဥရောပတိုင်းမှာဗိုင်းရပ်စ်တန်အဆိုးရွားဆုံးခံခဲ့ရတဲ့နိုင်ငံဖြစ်တဲ့စပိန်နိုင်ငံမှာတော့လုပ်ငန်းတွေပြန်ဖွင့်ပေးရမလား၊ကန့်သတ်ချက်တွေဆက်ထားရမလားဆိုပြီးဆုံးဖြတ်ချက်ချဖို့အရေးခေါင်းဆောင်တွေအကြားလွန်ဆွဲစဉ်းစားနေကြရပါတယ်။စားသောက်ဆိုင်တွေအပါအဝင်အသေးစားစီးပွားရေးလုပ်ငန်းလေးတွေကလည်းပြောင်းလဲနေတဲ့အခြေအနေတွေနဲ့လိုက်လျောညီတွေ့ဖြစ်အောင်ကြိုးပမ်းနေကြရပါတယ်။ဘာစီလိုနာကအယ်ဖွန်ဆိုဘီတူရဲ့သတင်းလွှာကိုပြောပြပါမယ်။စီးပွားရေးအတွက်အမြဲတမ်းရေးပါတဲ့လုပ်ငန်းဖြစ်တဲ့ခီးသွွားလုပ်ငန်းနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပြန်ဖွင့်ပေးနေချိန်မှာ EU ကအခုလိုစီးပွားရေးအကူအညီပေးမှာပါ။ကန့်သတ်ချက်တွေတဖြည်းဖြည်းချင်းဖွင့်ပေးဖို့လမ်းညွှန်ချက်တွေကိုလည်း EU ကချမှတ်ထားပါတယ်။
hotels, restaurants,
hotel တွေ satellite site တွေ plane gantry တွေနဲ့ခရီးသွားတဲ့နေရာတွေမှာ coronavirus ကူးစက်မှုအနည်းဆုံးဖြစ်အောင်လုပ်ပြီးတော့မှလုပ်ငန်းတွေလည်းပတ်လို့ရပါမယ်လို့ဥရောပကော်မရှင်နာမင်းရှိ Margaret Vestager ကပြောသွားတာပါလူချင်းခက်ခွက်ကွာနေဖို့စီကံကဆက်ရှိနေအောင်မှာမို့ satellite site တွေနဲ့ hotel တွေကအရင်လိုလူများကြီးလက်ခံနိုင်မှာမဟုတ်ပါဘူးပုံမှန်ဝင်ငွေတစ်ဝက်လောက်ထိကဆုံးရှုံးနိုင်ခြေရှိနေပါတယ်ဒီအပြောင်းအလဲကိုစိုးရိမ်နေတဲ့စားတောက်ဆိုင်ပိုက်ရှင် Kikedel Omo က
algo ha cambiado para siempre
တခုခုတော့လုံးလုံးလည်းအတကြီးပြောင်းလဲသွားပြီဆိုတာကျွန်တော်တို့သိနေပါတယ်စားတောက်ဆိုင်ထဲလူနေသွားမယ်ဆိုတာကလည်းရှင်းနေတာပါပဲလူတွေကသူတစ်ပါးနဲ့အထီးတွေနေမယ်ကိုယ့်ရင်ကိုယ့်ရာမှာဒါမှမဟုတ်သူတို့အလုပ်တွေမှာပဲစားတောက်ကြတော့မှာကိုကျွန်တော်တို့စိုးရိမ်နေပြီပါတယ် Kikedel Omo ကစပိန်နိုင်ငံဘာစီလိုနာမြို့ကဒီစားတောက်ဆိုင်ပိုက်ရှင်မှာသူကစားတောက်ဆိုင်တွေကနေအစားအစာတွေကိုစားတောက်သူတွေစီကိုပို့ပေးနေတဲ့ဝန်ဆောင်မှု delivery application တွေကိုတော့သူ့အမျက်ကိုခွဲပေးရတဲ့သဘောမချဘူးလို့ဆိုပါတယ်။သူနဲ့တသဘောထားတဲ့ရှိတဲ့တခြားဆိုင်ပိုင်ရှင်တွေကလည်းကိုယ်တိုင်စားတောက်တွေလိုက်ပို့နိုင်ရေးဆွေးနွေးနေကြပါတယ်
။ Vamos a ser más capaces de
ကျွန်တော်တို့ကသူတို့ကပို့ကောင်းအစားအစာပို့ပူနည်းတွေကိုအိမ်တွေကိုလိုက်ပို့ပေးနိုင်ပါလိမ့်မယ်။ဘလော့ဇယ်ရှိနေတဲ့စားတောက်တဲယူပေးတဲ့ဝန်ဆောင်မှု app တွေကကော်မရှင်ကယူရများလို့ကိုယ်တိုင်အစားအသောက်ပို့ပေးဖို့လိုအပ်တယ်လို့လည်းစားတောက်ဆိုင်ပန်ရှင်နောက်တစ်ဦးကပြောပါတယ်
။ Empezamos a pensar en grandes plataformas como Uber Eats, como el Globo.
Uber Eats o Globo လို့ Deliveroo လို့အစားအသောက်တည်ယူတဲ့ဝန်ဆောင်မှု app တွေကကျွန်တော်တို့စီကပတ်စံတွေနှင်းကန်ယူနေပါတယ်လို့သူကမချိမနှက်နဲ့ပြောသွားတာပါ။စပိန်နိုင်ငံမှာရှိတဲ့သူတို့လိုစားတောက်ဆိုင်လုပ်ငန်းရှင်တွေနဲ့တခြားသေးစားလုပ်ငန်းတွေပြန်ပြီးဒလန်ထူဖို့ကတော့ဒီကပ္ပကယောဂပြဿနာကြီးကိုကုမြူကုရွာတဲ့ဘယ်လိုအဖြေရှာဖြေရှင်းနိုင်မလဲဆိုတဲ့အချက်ပေါ်အများကြီးမူတည်နေပါတယ်ခင်ဗျာကျွန်တော်ရပ်မထုံပ
ါဆင်ကိုနိုင်ငံကဈေးဝယ်စင်တာတွေကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်စရုပ်တွေကိုအသုံးပြုလာနေကြပါတယ်ဗိုင်းရပ်စ်တိုက်ဖျက်တဲ့နေရာမှာဓာတ်ရုပ်ဆေးရည်အစားခရလွန်ရောင်ကြီးကိုအသုံးပြုထားတဲ့အကြောင်းရိုက်တာသတင်းဆောင်းပါးကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ Sunburst UV Disinfecting Mobile Robot လို့ခေါ်တဲ့ဒီဆက်ရုပ်တွေကဓာတ်ရုပ်ဆေးရည်တွေကိုမသုံးဘဲခဲလွန်ရောင်ကြီး UVC မီးကြောင်းတွေနဲ့ virus ကိုတိုက်ဖျက်သွားမှာဖြစ်ပါတယ်ဒီဆက်ရုပ်ကိုတီထွင်တဲ့စင်ကိုအခြေစိုက် PPA ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Derek Yap က COVID-19 ကပ်ရောဂါကဒီဆက်ရုပ်ကိုသုံးဖို့အတွက်အသင့်တော်ဆုံးအခြေအနေဖြစ်တယ်လို့ပြောပါတယ
် Why we chose to put it together was becauseit fits the ideal situation to
Julia Tola နိုင်တဲ့ဆက်ရုံနဲ့ကျန်းလွန်ရောင်ကြီးကိုတုံးပြီးဘာကြောင့်ပို့တက်ရတယ်ဆိုတော့အခု COVID-19 ကံရောဂါကဒါနဲ့အသင့်တော်ဆုံးဖြစ်လို့ပါကျန်းလွန်ရောင်ကြီးကအန်ဒရရှိပြီးသူတွေရှိရင်မတုံးသင့်ပါဘူးဒီလိုဒါကခဏခဏလိုအပ်မဲ့ကိစ္စဖြစ်တယ်လို့ virus ကလည်းဆိုပါတယ် virus တိုက်ဖြစ်ဖို့အတွက်ဒါကကျွန်တော်တို့အတွက်အသင့်တော်ဆုံးဖြစ်လို့သုံးတာပ
ါဒီဆက်ရုံတွေကို Fraser ကုမ္ပဏီကပိုင်တဲ့ဈေးဝယ်စင်တာတွေမှာပြီးခဲ့တဲ့ April လကစပြီးစမ်းသပ်အသုံးပြုလာတာဖြစ်ပြီးတော့ကျန်းလွန်ရောင်ကြီးသုံးတာနဲ့ပတ်သက်ပြီးDerek Yap ကအခုလိုပြောပါတယ
် Hydrogen peroxide or ozone too much of it is bad for the human right so to apply
ပိုးသစီတွေတုံးတာလူတွေအတွက်မကောင်းပါဘူးဒါကြောင့်အခန်းဒီမှာကျတော့ပိုးသစီပြန်ဖို့ကမလွယ်ဘူးလေအခန်းတွေကိုပိတ်ရမယ်လူတွေကိုရှေ့ရမယ်ဆေးဖြန့်ပြီးတော့တခါအသုံးပြုဖို့စောင့်ရမယ်ဒါပေမဲ့ UVC ကြတော့အဲ့လိုမဟုတ်ပါဘူးပြီးတော့ဒီ virus ကလည်းလေထဲမှာနိုင်ရနိုင်ငယ်နေနိုင်တော့ UVC ကလေထဲမှာရှိတဲ့ပိုးကိုတတ်ဖို့အတွက်တခုတည်းသောနည်းလမ်းပါအရာဝတ္ထုတွေရဲ့မျက်နှာပြင်တွေကိုပိုးသက်လေဒီထဲမှာတော့မတတ်နိုင်ဘူးလေ
UVC လို့ခေါ်တဲ့ခရမ်းလွန်ရောင်ကြီးကလူတွေရဲ့အရေပြားနဲ့မျက်လုံးကိုလည်းထိခိုက်နိုင်တာကြောင့်ဈေးဝယ်စင်တာတွေပိတ်ပြီးမှအသုံးပြုတယ်လို့ပြောပါတယ်ဒါ့အပြင်အနောက်မှာလူတွေရှိနေရင်ခရမ်းလွန်ရောင်ကြီးကိုပိတ်နိုင်အောင်လည်းလုပ်ထားတယ်လို့ PPA ကုမ္ပဏီကပြောပါတယ်သွားမယ့်လမ်းကြောင်းကိုထည့်ပြီးတာနဲ့ဒီဆက်ရုပ်ကဗိုင်းရပ်စ်ပိုးသက်တဲ့ကိစ္စကိုသူ့ဘာသာသူလုပ်သွားတာဖြစ်ပါတယ်အခုလို COVID-19 ကပ်ရောဂါကြောင့်အနာဂတ်မှာကုမ္ပဏီတွေအနေနဲ့လည်းလူတွေစားဆက်တွေကိုပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ Derek Yap ကပြောပါတယ်။ဒါပြင် Fraser Company ကလည်းစင်ကိုကသူတို့ပိုင်တဲ့နေရာတွေမှာပို့ပြီးတော့အသုံးပြုကျင်တယ်လို့ Fraser ဈေးဝယ်စင်တာရဲ့တာဝန်ရှိသူတူဖြစ်တဲ့ Tanky Yong ကပြောပါတယ
်။ As the COVID-19 pandemic continues to unfold, it is of utmost
importance that Yong ကဆက်ဖြစ်နေတဲ့အကြောင်းစင်ကိုမှာရှိတဲ့ကျွန်တော်တို့ဝန်ထမ်းတွေနဲ့ဆိုင်ပြီးမှကျန်းမာရေးကြဘီကင်ဘူးကအရေးကြီးဆုံးပါ။ဒါကြောင့်ကျွန်တော်တို့ရဲ့ဈေးဝယ်စင်တာတွေမှာဒါလိုမျိုးအသုံးပြုခြင်းအဖြစ်ကျွန်တော်တို့ရဲ့လူမှုဝန်ကြီးကိုလည်းကာကွယ်ရရောက်တယ်လို့ပြောအားဆက်ရတဲ့တန်ရှင်းရေးကိစ္စတွေမှာလူဝင်များကိုရှော့ချနိုင်ပါတယ်
။အခုဆိုရင်စင်ကိုမာတာမကပြည်ပနိုင်ငံတွေတော်များများကလည်းဆက်ရုပ်ကိုဝယ်ဖို့ဆက်သွယ်လာနေကြတယ်လို့ Derek Yap ကပြောပါတယ်
။ So all the malls in Singapore have contacted us, hospitals contacted us, corporates
အခုဆိုရင်စင်ကာပူရှိတဲ့ကုန်ပြည်ရေးဆေးရုံတွေဈေးဝယ်စင်တာတွေစူပါမားကတ်တွေစီးပွားရေးအဆောက်အဦတွေကကျွန်တော်တို့ကိုဆက်သွယ်လာကြပါတယ်စူပါမားကတ်တွေဆိုလည်းစားတောက်တွေဆေးဖြန့်လို့မရပါဘူးဒါပြင်အများပြည်သူတုံသိပို့ဆောင်ရေးတွေနဲ့ချန်ကင်းတွေစိတ်မှလည်းပို့တက်ဖို့ဆက်ပြေလာနေရှိပါတယ်ဒါပြင်ဒူဘိုင်ပြင်သစ်ဟောင်ကောင်စတဲ့နိုင်ငံတော်များကလည်းဝယ်ဖို့ဆက်သွယ်လာနေကြပါပြီ
ဘူလော်လော်ဇယ်မှာဒီဆက်ရုပ်ရဲ့တန်ဖိုးကအမေရိကန်ဒေါ်လာ5000လောက်ရှိပြီးငားကျင်နေဆိုရင်တော့တစ်လကိုစင်ပေါ်ဒေါ်လာ3000လို့ဆိုပါတယ်ဒါပြင်သူတို့အနေနဲ့ဆက်တီတော်မင်းများကိုဈေးဝင်တွေရောဂါရှိတဲ့သူတွေကိုတိကျခွဲထားတဲ့နေရာတွေကိုလူတန်းဖို့စီစဉ်နေတယ်လို့လည်းပြောပါတယ်သူတို့ရဲ့အဓိကရည်မှန်ချက်ကတော့ဈေးနှုန်းကိုကူးထက်ပိုလျှော့ချပြီးအိမ်တိုင်းမှာပိုးသတ်ဖို့အသုံးပြုနိုင်မဲ့အိမ်သုံးပစ္စည်းအဖြစ်ထုတ်လုပ်သွားနိုင်မှုဖြစ်ပါတယ်ခင်ဗျာ
တန်ဇန်းနီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကွဲဖို့အကြောင်းပြချက်နဲ့ဆေးဘက်ဝင်အပင်အသုံးပြုတိုင်းရင်းဈေးတွေကိုအသုံးပြုနေကြပါတယ်။သိပ္ပံနီးချက်ဆန်သက်စစ်ဆေးထားတာမရှိဘဲအခုလိုဆေးဘက်ဝင်အပင်တွေကိုရောဂါကူးလုံတွေအသုံးမပြုတင်ကြောင်းကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းကို Charles Combe ဒါရစ်စလမ်ကနေသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ဒါရစ်စလမ်စင်ဂျီဘုံမှနေထိုင်တဲ့မော်ဂျူမာစာဒီကငရုတ်ကောင်းတဲ့တည့်ရရက်တွေကိုရောပြီးတော့ကျူဖို့လုပ်နေပါတယ်။ဒီလိုဆေးဘက်ဝင်အပင်တွေကိုရောကျူပြီးတော့အငွေ့ကိုရှူတာကရောဂါပိုးကွက်တယ်လို့သူကယုံကြည်နေတာပါ။
မဖို့ကိစ္စတော့ကကူညီဟန
်ယောဂကာကွယ်ဖို့ဒီလိုအငွေ့ရှူတာပါနေ့တိုင်းမနေ့နေ့လေညနေ3:00တည်းရဆက်လုပ်ပါတယ်တမယာတီချင်းငရုတ်ကောင်းတဲ့ကျက်သွန်တွေကိုရောချူပြီးလဲတောက်ပါတယ်လေးရပြီးတော့ရက်ထားပါတယ်လို့သူကပြောပါတယ်တခြားစီမီတွေလိုပဲဒီစီမီကကိုရိုနာဗိုင်းရပ်စ်ယောဂကိုကုသနိုင်နေဆိုတဲ့အထောက်အထားမရှိပေမဲ့ဒီလိုတိုင်းရင်းဆေးကိုသုံးဖို့တွန်းအားပေးနေတဲ့အထက်မှာကိုဗီဒ်ဆိုတဲ့ဆေးကိုဖော်ဆက်ရောင်းချတဲ့ဟာမစ်မာလီဘိုလဲပါဝင်ပါတယ
်တိုကေယာတူမေဂွန်ဒူဝါ
ဒီတဘာဝတိုင်းရင်ဆေးကိုတွေ့ပြီးသုံးကြည့်တဲ့သူတွေထဲမှာဒီဆေးအလုတ်ဖြစ်တာကိုတွေ့ရပါတယ်ပထမအဆင့်ကအဖျားကျတာပုံမြင်တယ်အသက်ရှူရခက်တာကိုလည်းကုပေးတယ်တုတ်ကွေးနဲ့ပင်မနွမ်းနေနေရတွေကိုလည်းပျောက်စေတယ်ဒါတွေကကိုရိုနာဗိုင်းရပ်စ်ရောဂါရဲ့လက္ခဏာတွေပဲလေလို့သူကပြောပါတယ်တန်ဇန်းနီးယားအာဏာပိုင်တွေကတော့ဒီလိုဆေးနီးတွေဟာကိုရိုနာဗိုင်းရပ်စ်ရောဂါပျောက်စေအနေနဲ့ထိရောက်သလားဆိုတာကိုပထမဆုံးစနစ်တကျစမ်းသပ်စစ်ဆေးဖို့လိုတယ်လို့ပြောပါတယ်
Questi si tuna subire.
ဒီတိုင်းဈေးကိုသူတေသနာစီရင်နေထဲဖို့ဈေးသူတေသနာဌာနညွှန်ကြိုးရဲ့ညွှန်ကြားချက်ကိုစောင့်နေပါတယ်လို့ဈေးသူတေသနာဌာနတာဝန်ရှိသူတို့ကပြောပါတယ်ဒီလိုတိုင်းဈေးနည်းတွေဟာတကယ်ပဲကိုရိုနာဗိုင်းရပ်စ်ရောဂါပျောက်မပျောက်မသိကြပါပဲမွာဂျူးမားနဲ့သူ့မိမလေးတွေအတွက်ကတော့ပိုးကူးမခံရဖို့အရေးဒီဈေးနည်းတွေကသူတို့တက်သမျှမှတ်သမျှအကောင်းဆုံးလုပ်နိုင်တဲ့နည်းလမ်းတွေပဲဖြစ်ပါတယ်ကျမများသတင်းအောင်ပါရှင်
ကုဆလပီနိုင်ငံတကာမီဒီယာတွေထဲမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မှာပြတ်တုန်ပြောပြလိုပါတယ်မြန်မာနိုင်ငံခပလန်စီမံကိန်းအစီအမင်းဖို့တရုတ်ကကိုဗစ်ဒီပလိုမစီကိုကျင့်သုံးနေသလားဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာရှာဆူရက်ဘရတ်ဂျီရာကိုဥစွာကြည့်ကြအောင်ပါတရုတ်နိုင်ငံဟာကိုဗစ် -19 ကာယောဂါရဲ့အဆိုးဆုံးကိုကျော်လွှတ်ပြီးတဲ့နောက်ကိုဗစ်ဒီပလိုမစီကိုကျင့်သုံးလာတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဖက်နိုင်ငံတွေကိုဆေးဝါးအထောက်ပံ့တဲ့လူပုဂ္ဂိုလ်တွေဆက်လွှတ်ပေးဖို့နေတဲ့စည်းတနာကိုပြပြီးကာယောဂါတက်ဖြည့်ရေးမှာကမ္ဘာကောင်းဆောင်ဖြစ်တယ်ဆိုတာကိုဖော်ထုတ်လာတယ်လို့ဆိုပါတယ်။ရှစ်တောင်အာရှရေးရာစောင့်ကြည့်သူတို့ကဒါဟာတေယုအစိုးရရဲ့ soft power ကိုအနုနီအင်အားသုံးခြင်းတစ်မျိုးဖြစ်တယ်ဆိုတာကိုသတိထားရဖို့လိုတယ်လို့ထောက်ပြကြပါတယ်။တရုတ်ရဲ့ BRI ကကပလန်စီမံကိန်းအတွက်တွန်းအားပေးတဲ့အကြံစီဖြစ်တယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံမကြီးချန်ဟိုင်ကဗနယင်းနဲ့ဆက်မှုဒုတိယဝန်ကြီးဆက်အောင်ကိုတွေ့ဆုံခဲ့တဲ့ကိစ္စကိုထောက်ပြထားပါတယ် COVID-19 Economic Relief Plan CERP ကိုမြန်မာဘက်ကကြေညာပြီးရပိုင်းအတွင်းမှာပဲတရုတ်သံမကြီးဟာမြန်မာဒုဝန်ကြီးနဲ့အခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်လက်လုံးမှာကာယောဂါအကြောင်းပြပြီးခပလန်းစီမံကိန်းအတွက်တွန်းလှုပ်လာမဲ့တရုတ်ရဲ့ PR ကိုမြန်မာကလည်းစိုးရိမ်နေပါတယ်ဒါရမြန်မာဟာတရုတ်နိုင်ငံနဲ့စီးပွားရေးအရာဆက်ဆံမှုမှာကိုပိုင်ဆုံးဖြတ်ခွင့်ကိုအတော်စင်ပြသလာနိုင်ခဲ့ပြီဖြစ်ပါတဲ့တရုတ်တို့အခုသုံးလာတဲ့ soft power ကနူနီအင်အားသုံးမှုဆိုတာကတော့သူတို့လူကျင်တာကိုမတရားဩဇာဆုံးခိုင်းတာတဲ့တစ်ဖက်သားလုချင်လာအောင်ဆွဲဆောင်တဲ့ COVID diplomacy ပဲဖြစ်ပါတဲ့မြန်မာဟာဒီကပလန်စီမံကိန်းနဲ့ပတ်သက်ပြီးသူတို့လူကျင်တဲ့အချက်တချို့ကိုရအောင်လုပ်နိုင်ခဲ့ပြီဖြစ်တယ်လို့လည်းဆိုထားပါတယ်စီပွားရေးအခက်အခဲတွေနဲ့ရင်ဆိုင်လာရဖို့ရှိနေတဲ့အချိန်ကပလန်စီမံကိန်းကိုလုဖို့ကလည်းအရေးတကြီးလိုအပ်လာနေတဲ့အချိန်ဖြစ်ပေမဲ့ထင်သလောက်စစ်တွန်းနိုင်လိမ့်မယ်ဆိုတဲ့သဘောတော့မတွေ့ရဘူးလို့ပြောပါရစေ။ဒါပေမဲ့ COVID diplomacy ရဲ့ခြေလှမ်းတိုင်းကိုတော့အနီးကစောင့်ကြည့်နေရမှာဖြစ်တဲ့ဒီစီမံကိန်းတွေကိုသက်ဆိုင်ရာဒေသတွင်ရက်ခတ်မှုဘယ်လောက်ရှိမယ်ဆိုတာနဲ့ဆက်ဆက်ပြီး ဒေသအမြင်နဲ့ဆင်ခြင်ကြည့်ရှုဖို့လိုတယ်။ထင်အောင်ထင်မှားဖြစ်မှုတွေနဲ့ဝေဝါးဝါးဖြစ်မနေသင့်ဘူးလို့ဖြေသားထားပါရခင်ဗျာ။ဗီယက်နမ်နဲ့ဘဝရူမဲခေါင်နိုင်ငံတွေဗိုင်းရပ်စ်ကြောင့်ဖေးစုနေပေမဲ့စီးပွားရေးနှင်နာခြင်းဆိုတဲ့ကောင်းစဉ်နဲ့ Nikki Asian Review မှာဒီလန်လိုရေးတာကိုစကြည့်အောင်ပါ။ကမ္ဘောဒီးယား၊လာအိုမြန်မာ၊ဗီယက်နမ်တို့ဟာအရှေ့တောင်အာရှကဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဆိုင်ရင်ကိုဗစ်ကူးစက်မှုလွန်စွာနေပေမဲ့စီးပွားရေးထိခိုက်မှုတော့အတူတူပဲဖြစ်ပြီးဖွံ့ဖြိုးမှုကိုထိခိုက်နိုင်တယ်လို့ကြွန့်ကျင်သူတွေရဲ့သုံးသပ်ချက်ကိုရေးသားထားတာဖြစ်ပါတယ်။ဒီလေးနိုင်ငံဟာဖွံ့ဖြိုးမှု2019မှာ 6.9% ခန့်အပြန်ပြင်းရှိခဲ့ရတာက 300 ခန့်အောက်ထိကျဆင်းသွားနိုင်တယ်လို့ဆိုထားကြတာပါ။တချို့ကဆိုရင်ဒီနိုင်ငံတွေအနေနဲ့အခုကာယောဂါကြောင့်စီးပွားထိခိုက်မှုကိုရင်ဆိုင်နိုင်ဖို့နိုင်ငံတကာအထောက်ပံ့လိုအပ်လိမ့်မယ်လို့တောင်သတိပေးထားကြပါသေးတယ်။အစိုးရကပံ့ပိုးထောက်ပံ့မှုတွေလုပ်ပေမဲ့မလုံလောက်ဘူးလို့လည်းထောက်ပြကြပါတယ်။ဒီနိုင်ငံတွေဟာလူအားစည်းသက်သာတဲ့နိုင်ငံတွေဖြစ်တဲ့အတွက်အဝတ်အထည်လုပ်ငန်း၊ကားပစ္စည်းထုတ်လုပ်တက်ဆင်တဲ့လုပ်ငန်းနဲ့လျှက်စစ်ပစ္စည်းလုပ်ငန်းတွေကိုဆွဲဆောင်နိုင်ခဲ့ပေမဲ့ကာယောဂါကြောင့်ဒီစီးပွားရေးတွေထိခိုက်နေတာသွားပါပြီ။ဒါပေမဲ့ကမ္ဘာနိုင်ငံတွေအနေနဲ့ကုန်ထုတ်လုပ်မှုအချိန်မပြတ်စေဖို့ကြိုးပမ်းနေကြတဲ့အချိန်တည်းမှာပဲဒီလင်းနိုင်ငံအတွက်အခြေအနေကောင်းလာနိုင်တဲ့အစိပ်ပိုင်းတချို့လည်းရှိရလို့ဆိုပါရယ်အခုကာယောဂါဟာတရုတ်တို့အိန္ဒိယတို့လိုကုန်ထုတ်လုပ်ငန်းရဲ့တကက်ချက်အချာနိုင်ငံကြီးတွေမှာအများကြီးထိခိုက်ဒဏ်နာခဲ့ရတာထင်ရှားနေပါရယ်ဒါကြောင့်ဒီလိုကုန်ထုတ်လုပ်တဲ့လုပ်ငန်းတွေကိုနေရာဖြန့်ကျဲပြီးအစိမ့်ပြင်းထုတ်လုပ်ဖို့ကြိုးစားလာကြပွဲရှိနေတဲ့အတွက်အလဲလကာလတစ်ခုမှာတော့ဗီယက်နမ်နိုင်ငံဟာအဓိကအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်မြန်မာနိုင်ငံဟာလည်းပဲလောလောဆယ်ပါစိတ်မဆွဲဆောင်နိုင်သေးပေမဲ့လက်မဲ့ဆယ်စုနှစ်မှာတော့အထက်လင်းနဲ့လျှက်စစ်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေရဲ့အထက်အရှာနိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့ရေးသားထားတာဖြစ်ပါရခင်ဗျာကျွန်တော်ကျော်စန်သာပါ
ဒီလိုမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုးလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မြန်မာကနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာပြည်ကမြို့တိုင်းလူလူမှာကလေးတွေကိုအင်အကူလုတ်သားတွေအဖြစ်ခိုင်းစေနေတာတွေ့ရပါတယ်။ဒါပေမဲ့အင်အကူကလေးလုတ်သားနဲ့သက်ဆိုင်တဲ့ဥပဒေမရှိသေးတဲ့အတွက်နှိမ့်နာဆုံးရှုံးမှုတွေရှိတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါရယ်ခင်ဗျာ
မြမလူဦးရေ53သားမှာ18သားဟာအသက် session နဲ့အောက်ကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကဆိုပါတယ်ကလေး18သားမှာအလုပ်လုပ်နေတဲ့ကလေးဦးရေက3သန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်ဘာသာရေးအဖွဲ့အစည်းတွေမှာမိခိုနေရတဲ့ကလေး2သိန်းကျော်ရှိတယ်လို့ UNICEF အဖွဲ့ကဆိုပါတယ်။လက်နက်ကင်ပြိပက္ခနဲ့တဘာဝဘေးအန္တရာယ်တင့်နေတဲ့ကလေး4သန်းလောက်ရှိနိုင်ပြီးအခုအညီလိုအပ်နေပါတယ်။ကလေးဦးရေ55ရာခိုင်နှုန်းဟာဆင်းရဲတယ်လို့ပြောနိုင်ပါတယ်။ကလေးတွေဟာတိုင်းပြည်ရဲ့အနာဂတ်ပါ။အသက်18နှစ်အောက်အရွယ်ကိုကလေးအဖြစ် ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကသတ်မှတ်ထားပါတယ်။ဒါကြောင့်မြမပြည်မှာကလေးလုတ်သားအများအပြားရှိပြီးအလုံမျိုးစုံကိုလုတ်ကင်နေကြပါတယ်။အင်းအကူဖြစ်လုတ်ကင်နေကြတဲ့ကလေးတွေအကြောင်းကို ILO အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ်ကမနစ်ကစာတမ်းထုတ်ပါလေ။ကျင်းလက်စင်းရဲသားနဲ့ပြိပက္ခဒေတာကတိုင်းသားတွေရဲ့ကလေးဟာအင်းအကူအများဆုံးလုတ်တာတွေ့ရတယ်လို့ဖော်ပြပါတယ်။အင်းအကူလုတ်နေတဲ့ကလေးနဲ့လုတ်ဖူးတဲ့ကလေးတွေကိုတွဲဆုံမေးမြန်းထားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာကလေးလုတ်သားတသန်း2သိန်းကျော်ရှိကြောင်း2015တို့ကလေးလုတ်သားအစိုးရခန်းစာမှာဖော်ပြပါတယ်2019 ILO စစ်တမ်းကတော့ကလေးအိမ်အကူအများဆုံးသုံးတဲ့ရန်ကုန်နဲ့ကလေးအိမ်အကူအများဆုံးလာကြတဲ့မြောင်းမြမြို့နယ်ကိုအဓိကထားပြီးစမ်းစစ်ထားပါတယ်ကလေးကိုအိမ်အကူလုတ်သားဖြစ်ဖို့ဖန်တီးတဲ့အခြေခံကိုသုံးသပ်ထားပါတယ်1993ကလေးသူငယ်ဥပဒေဟာစစ်ရုံအလုပ်ရုံနဲ့ဆိုင်းနေမှာလုတ်တဲ့ကလေးတွေနဲ့သာသက်ဆိုင်ပြီးအင်းအကူအလုံးနဲ့မသက်ဆိုင်ပါဘူးဒါကြောင့်ကလေးအလုံးမှာအင်းအကူလုတ်ပံ့ခွင့်ရှိတယ်လို့ဖြစ်နေပါတယ် အင်းအကူအများစုဟာမင်းကလေးတွေဖြစ်ကြပြီးအိမ်တွင်းအလုပ်တွေလုပ်ကြရပါတယ်။ယောက်ျားလေးကတော့အိမ်ပြင်မှာတပြက်စီးလေးခြံဆောက်အခြားတောက်တူမင်ရတွေလုပ်ကြရပါတယ်
။ဒါပေမဲ့အင်းအကူလုပ်တဲ့ယောက်ျားလေးဟာလူနည်းစုသာဖြစ်ပါတယ်။ယောက်ျားလေးအများစုဟာစားတောက်ဆိုင်ဘတ်စကားဂိတ်စိတ်ကန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြပါတယ်။ခြေလက်ဒေသမှာမိဘစီးရင်မှုနဲ့ပညာသင်ဖို့အခွင့်အလမ်းမရှိမှုဟာအင်းအကူလုပ်ဖို့တွန်းအားပေးသလိုဖြစ်နေပါတယ်။လေယာအလုတ်ကလို့မပင်မမဲ့ပေါ်ပါပြီးဘေးကင်းတဲ့အိမ်ကူလောက်ဟာကလေးတွေနဲ့တင့်တော်တယ်လို့ကျင်းလက်နေမိဘတွေကယူဆကြပုံရပါတယ်။လက်နက်ကင်ပြိပက်ကဖြစ်ပွားတဲ့အရာဒေသမှာတော့စင်းရဲနွမ်းပါမှုအပြင်လုံခြုံမှုမရှိတာကလည်းကလေးတွေကိုမြို့ကိုဆေးလွတ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မြို့မှာအိမ်ကူလုပ်ရင်းဗမာစာတက်ကျွမ်းလာရင်နောက်အခါအလုတ်ရှာရမှာနဲ့ပညာဆက်သင်ရမှာလဲအထောက်အကူဖြစ်မယ်လို့ယုံကြည်ကြပါတယ်။
ကလေးအင်ကူရှာဖွေရမှာယုံကြည်စိတ်ချမှုဟာမိဘအတွက်အရေးကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့အချိန်နေအရကလေးအင်အကူရှာဖွေသူကိုယုံကြည်ဖို့သာရှိပါတယ်။ကလေးအင်အကူစူဆောင်းသူတွေဟာသူတို့နဲ့ပတ်သက်တဲ့အတိုင်းအဝိုင်းကိုဆက်သွယ်ပြီးစူဆောင်းတာများပါတယ်။ဘုန်းကြီးကျောင်းကစာတင်ပေးတဲ့စာတင်ကြောင်းတွေမှာကလေးအင်အကူရှာဖွေတာမျိုးလည်းရှိပါတယ်။ကလေးကိုအလုရှင်စီကိုရောက်အောင်ပို့ပေးတဲ့ဘုန်းကြီးတွေလည်းရှိပါတယ်။ကလေးတွေကိုဘေးကင်းရာကိုပို့ဆောင်ပြီးမိဘဆင်းရဲနွမ်းပါမှုတက်တော့အောင်ဘုန်းကြီးတွေကအကူအညီပေးတယ်လို့ယူဆကြပါတယ်။ကလေးအိမ်အကူတွေရွာကိုအလဲပြန်လာတဲ့အခါသူတို့အပေါင်းအသင်းတွေကိုစီယုံသိမ်းသွင်းတဲ့နီလာနဲ့ကလေးအိမ်အကူတွေကိုစူဆောင်းကြတယ်လို့ ILO စစ်တမ်းမှာဖော်ပြထားပါတယ
်။ယုံကြည်စိတ်ချရတဲ့ကလေးအကူရဖို့အတွက်အလို့ရှိတွေဟာသူတို့ရဲ့အသည့်မိတ်ဆွေတွေကတစ်ဆင့်ရှာဖွေတာရှိတယ်လို့ဂျားပွဲစားကတစ်ဆင့်ရှာဖွေတာလည်းရှိပါတယ်။ရန်ကုန်ကြည်မြင့်တိုင်းဘူရာဟာအင်းအကူအလုသမားတွေစုဝေးတဲ့ဆုံရလူဖြစ်နေပါတယ်။အဲဒီနေရာကအခြားရက်ကွက်တွေကိုကလေးအင်းအကူတွေပို့ပေးပါတယ်။ပွဲစားလူဒန်းစားမှာဘာသာရေးခေါင်းဆောင်ဆရာဆရာမနဲ့လူပိများတဲ့ပုဂ္ဂိုလ်စသဖြင့်လူမျိုးစုံပါဝင်ပါတယ်။ပွဲစားဟာမိမိကြိုးစည်းပွားအတွက်ဂျားဝင်ဆောင်ရွက်နေပြီးမဲ့သူတို့ကိုအလုရှင်နဲ့ကလေးမိဘတွေကရိုသေလေးစားကြပါတယ်။အများအားဖြင့်အင်းအကူလူသားရဲ့မိဘတွေဟာကလေးရမယ်လစာ3လစာကိုကြိုတင်ထုတ်ယူလေးရှိတာမို့ကလေးဟာအနည်းဆုံး3လပြည့်တဲ့အထိအလုပ်လုပ်ရပါတယ်။ပွဲစားပါရင်ပွဲကကိုနှုတ်ယူထားတာကြောင့်အချိန်မတန်မီစောပြီးအလုပ်ထွက်ရင်လစာ2စရောဖို့ဂရုပြုရပါတယ်။အလုပ်မထွက်နိုင်အောင်လုပ်ထားတာပါပဲ။မြို့တိုင်းမှာကလေးအကူလုပ်သားရှိပေမဲ့အင်းအကူအလုပ်အကင်ဆိုင်ရာဥပဒေမရှိသေးပါဘူး။အင်းအကူအလုပ်သမားဘဝကနေအင်းရှင်ပိုင်လုပ်ငန်းရဲ့အလုပ်သမားပြစ်သွားတာမျိုးလည်းရှိကြောင်း IO စစ်တမ်းမှာပေါ်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးခဏမှာတော့ COVID-19 နဲ့ဆက်ဆက်တဲ့ပြင်းထန်ကလေးရောဂါတွေအကြောင်းတင်ပြထားပါတယ်ဒီ COVID-19 ရောဂါကကလေးတွေမှာအဖြစ်နေပြီးပြင်းထန်မှုမရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နောက်နိုင်ငံတွေမှာဒီရောဂါနဲ့ဆက်ဆက်နိုင်တဲ့ပြင်းထန်ကိုယ်တွင်းအင်္ဂါရောဂါယောဂါကလေးနဲ့ဆက်ကျော်သက်တွေမှာစပေါ်လာနေပါတယ်multi system inflammatory syndrome ကိုဒီကိုရင်းအင်္ဂါရောင်ယောဂါအတွက်မြန်မာနိုင်ငံမှာဘလောက်စိုးရင်ရပြီးဘာတွေကြိုသည့်ကာကွယ်သင့်ပါလဲဒီအကြောင်းကလေးအထုကုနဲ့စိတ်တက်သူတဲ့ကလေးကျန်းမာပညာဌာနအကြီးစားဌာနမှဘမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်โอเคကလေးအထုကုဆရာဝန်ကြီးဘမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီ COVID-19 နဲ့ဆက်ဆက်ပုံရတဲ့ကူးစက်မှုကအခုတော့ဒီဥရောပနဲ့အမေရိကမှာဆက်ရင်ကလေးငယ်တွေမှာစပြီးဖြစ်လာပြီးတော့သိဆုံးမှုလည်းအနည်းငယ်စရှိလာတာမျိုးဟိုတော့ကတော့ဒီ COVID ကကလေးငယ်တွေကိုတိတ်မပြင်းထန်ဘူးလို့အများကြီးစားခဲ့ရတာကနေအခုတော့ပြောင်းသွားတဲ့သဘောလားဆရာကြီ
းဒီ COVID-19 ဖြစ်တဲ့နေရာမှာကလေးတွေမှာကရောဂါတော့ကူးစက်နိုင်တယ်သူတို့ကလည်းပြန်ကူးစက်နိုင်တယ်ဒါပေမဲ့ကလေးတွေမှာပြင်းထန်တဲ့လက္ခဏာမရှိဘူးအများစုကဒီဝဲကြော်ကြလောက်ကလက္ခဏာမပြဘူးပြရင်လည်းပြင်းထန်တဲ့လက္ခဏာသိမ့်မဖြစ်ဘူးပေါ့နော်အဲ့တော့ဒီ ICU တို့မှာတို့ရောက်တဲ့ကလေးကတော်တော်လေးနည်းပါတယ်ဒီနိုင်ငံတနိုင်ငံလုံးမှာတော့ကလေး14နှစ်သားတယောက်ဆုံးနေပေါ့အခုနောက်ပိုင်းမှာတော့ဗာတွေ့တာလဲဆိုလို့ရှိရင်ကလေးတွေမှာ multi system inflammatory syndrome ဆိုတာဒီလိုမှရောင်တာပေါ့နော်အချောက်ခါရောင်နေနှလုံးရောင်နေအုံနောက်ရောင်နေခြေလက်တွေမှာပေးနေထွက်တယ်လို့မျက်စိရောင်လို့ညမေးရောင်လည်းအဲ့လိုမျိုးတွေဖြစ်ပြီးတော့ဒီတွေးလန့်တာတော့ဘာမှဖြစ်ပြီးဆုံးတဲ့ကလေးလေးတွေရှိတာ။တနည်းအားဖြင့်ဆိုကျွန်တော်တို့ယူလို့ကတွေ့ပြည့်ပူတဲ့ဒီ ကာဝါဆာကီဒစ်ဆီစ်လို့ခေါ်တာနော်ခန္ဓာကိုယ်ရဲ့သွေးကြောလေးတွေရောင်ရမ်းတဲ့ယောဂရဲ့လက္ခဏာမျိုးတွေနဲ့ဖြစ်ပေါ်တာကအခုရက်ပိုင်းမှာအရင်ကာဝါဆာကီဖြစ်တဲ့ပမာဏနဲ့ဆိုင်ဘူးဘလို့များလာတယ်ဆိုတော့အချက်တွေတွေ့လာတယ်အဲ့ဒါတွေကလည်းတစ်ခါလေး COVID-19 နဲ့ဆက်ဆက်နေတာပေါ့ဒါကြောင့်အဲ့ဒီလက္ခဏာအစ်တွေပေါ်လာတယ်ဆိုတော့အခုကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းကြေညာပါတယ်ဧပြီလကုန်လောက်ပြရတယ်အင်္ဂလန်ကတော့ကမ္ဘာတစ်ဝန်းကိုတတိပေးထားပါတယ်အများကြီးဖြစ်တာတော့မဟုတ်ပါဘူးဥရောပတစ်ခွန်မှာဒီကလေးတွေကြားထဲမှာ230ကျော်လောက်ဖြစ်တယ်ဒါနိုင်ငံအားလုံးပေါ့လေ EU အဲ့ဒီထဲမှာအင်္ဂလန်တစ်ယောက်ဂျင်တစ်တစ်ယောက်သုံးနိုင်ရှိတယ်အခုတော့အမေရိကန်နိုင်ငံမှာဒါကိုသတိထားစောင့်ကြည့်တဲ့အခါကလေးလူငယ်တရားကျော်သွားပြီလို့သိရပါတယ်ဆုံးလာလဲနှစ်ယောက်သုံးယောက်တော့ရှိတယ်လို့ကြားရတယ်
ဟုတ်ကဲ့ဆရာကြီးအခုလို့ဒီပြောင်းလဲလာတဲ့အနေအထားတစ်ခုကမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်ရောဆရာဘယ်လိုသက်ရောက်မှုရှိနေလဲ
မြန်မာနိုင်ငံအတွက်တော့လုံးဝကတော့အများကြီးသက်ရောက်မှုရှိတယ်ပေါ့နော်ပြည်ထောင်တိုင်းကျွန်တော်တို့ဒီမှာလဲဒီ confirm case လို့ခေါ်တဲ့ပိုးထွေးတဲ့လူနာပေါင်း182ယောက်တွေ့တယ်ဒီမေလ16ရက်ပေါ့စီးရင်ရဆိုတော့10ယောက်ကလေးဖြစ်တာ3ယောက်ပဲရှိတယ်အသက်20ယောက်က13ယောက်ရှိတယ်ပေါ့အလုံးမှာကလေးရ16ယောက်ပဲပါတယ်ဒီကလေးတွေမှာလည်းဘာမှပြင်းထန်တဲ့လက္ခဏာတော့မရှိပါဘူးအဲ့တော့ပမာဏမှာဆိုလိုတာမပြောကောင်းမဆိုကောင်းပါတော့ second wave တွေပါလေဒီလိုအဖြစ်များလာရင်တော့ကျွန်တော်တို့ဒီလိုတွေ့နိုင်တယ်ပေါ့ဒါမဲ့လည်းဒီဥစ္စာလည်းသူတို့နိုင်ငံတွေမှာလည်းဖြစ်တဲ့ကလေးတွေအလုံးကြီးတွေ့တယ်ဆိုရင်တော့အနည်းစုပါပဲတချို့မှာတော့ဒီ covid virus ကိုရဲ့ antibody ကိုတွေ့တယ်ပေါ့တချို့မှာတော့လည်းမတွေ့ဘူးပေါ့နော်သူတို့ကဒီစဉ်းစားတာတော့သက်ဆိုင်တာဓာတ်ရိုက်ကိုဗစ်ကဖြစ်တာလဲဖြစ်ဖြစ်ဖြစ်မယ်ဒီဘယ် virus ပဲဖြစ်ဖြစ်ဘယ်ဒီရပဲဖြစ်ဖြစ်လူခန္ဓာကိုယ်ကတုံ့ပြန်မှုပြောင်းပြီးတော့အဲ့ဒီသွေးကြောတွေရောင်တယ်ဒီကိုလုံးသွေးကြောကလည်းဒီကိုလုံးမှရှိတယ်ဒီကိုလုံးကရောင်တယ်ပေါ့နော်အဲ့လိုယောဂမျိုးကရင်တော့တော့ Kawasaki disease ဆိုပြီးတော့ရှိဘူးပါအဲ့တော့ကျွန်တော်တို့ဒီမှာလဲဒီလို covid ဖြစ်တာများလာတာအတွေ့များနိုင်တယ်ပေါ့Kawasaki အနေနဲ့လဲတော်တော်တော့ကျွန်တော်တို့တွေ့တာနည်းပါတယ်ကျွန်တော်တို့ပါရမီဆေးဦးညီမဆိုကျွန်တော်2013နဲ့ကစပြီးတော့စုဆောင်လာတာလူနာအနေနဲ့ဆိုခုစီရော36ယောက်လောက်ထိမှတ်တမ်းရှိတယ်ပေါ့နော်အဲအဲ့ဒီမှာဒီပြီးခဲ့တဲ့3-4လအတွင်းမှာတော့4ယောက်ရှိတယ်ဆိုတော့နည်းနည်းလေးတော့များလာတဲ့သဘောရှိတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆိုလိုတာကနိုင်ငံတကာမှာလည်းအဖြစ်တော်နေတယ်မြန်မာနိုင်ငံမှာလည်းဖြစ်ပြီးဒီမှာ clean ငယ်ဒီမှာတော့စိုးရိမ်ရနေတာတော့မရှိသေးဘူးဒါပေမဲ့ဒီကဝါဆကီလို့ခေါ်တဲ့ကုနာသွေးကြောရောင်တဲ့လက္ခဏာတွေနဲ့တွဲပြီးဖြစ်လာနိုင်ဖို့အတွက်တော့သတိပြုစရာတော့ဖြစ်လာတော့ဆရာနော
်သတိပြုစရာတော့ဖြစ်တော့ဒီကဝါဆကီဆိုတာလည်းဒီဗိုင်းရပ်စ်ဖြစ်ပြီးပက်တီးရီးယားပဲဖြစ်ဖြစ်သာမန်ကလေးမှာကောင်းသွားပြီးတော့သူ့ကြောင်မှာပဲခန္ဓာကိုယ်ရဲ့တုံ့ပြန်မှုက abnormal response ပေါ့အရင်ကပြင်းထန်တဲ့တုံ့ပြန်မှုဖြစ်တဲ့ယောဂလို့ပေါ့နော်အဖျားကြီးတဲ့ကလေးတွေမှာစဉ်းစားပါပေါ့နော်အဲ့တော့ဒီယောဂနဲ့ပတ်သက်လို့ဆိုပြောရမယ်ဆိုတော့လူမှုနေနဲ့သိပြီးတော့အလံတကြာလဲဖြစ်စရာတော့မလိုပါဘူးအဲဒါပေမဲ့ကျွန်တော်တို့ဘက်ကဒီတာဝန်တွေဓမ္မတွေဘက်ကလည်းဒီလိုဖြစ်နိုင်တယ်ဆိုတာကိုခေါင်းထဲမှာရှိနေမလို့တော့ပေါ့ဘာလို့လဲဆိုလို့ရှိရင်အဲ့လိုဖြစ်ရင်ခန္ဓာကိုယ်ထဲမှာရောင်ကျတဲ့ဆီးတွေပေါ့နော် immunoglobulin လို့ခေါ်ပါတယ်အဲ့လိုဆေးမျိုးထိုးဆေးမျိုးထိုးပြရအဲ့တော့ဒီရင်တွေ့တဲ့ကာဝါဆက်ကြီးစီမှာတော့အဲ့ဒါထိုးလိုက်ပြီးဒီပြန်တော့ဆေးတွေလည်းပေးရတာပေါ့နော်ဖေးချဲဆေးတွေပါတော့ပေးရအဲ့လိုပေးလိုက်လို့ရှိရင်ရင်တော့လေးအသေးတောက်တော့တရားမှမရှိသေးပါဘူ
းဟုတ်ကဲ့ဆရာအဲ့တော့အရင်ကြီးတော့စိုးရိမ်စရာမရှိသေးဘူးဒါပေမဲ့ဒုတိယလှိုင်းသဘောမျိုးပေါ့နော်များလာခဲ့လို့ရှိရင်တော့
ဟုတ်ကဲ့ကိုဗစ်ဖြစ်တာတော့များလာရင်ကလေးတွေမှလည်းများလာရင်တော့အဲ့လိုတုံ့ပြန်မှုလုံခဲ့တဲ့ကလေးတွေကလည်းရှိလာနိုင်တာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီအခြေအနေအတွက်ဆရာကြီးကြိုပြီးတော့ဒီလက္ခဏာတွေကိုသတိပြုမိဖို့ရော
လက္ခဏာတော့ဘယ်လိုလဲဆိုကာဝါဆာကီကများတော့ကလေးကြီးတွေမှာသိမဖြစ်ကျွန်တော်တို့တွေ့တဲ့လောက်ကတော့နှစ်နှစ်လောက်အောက်ကလေးတွေပဲအဲ့ဒီကလေးတွေမှာဟိုတခုတော့ရှိတာပါကိုဗစ်နဲ့ဒီကိုဗစ်ကြောင့်ဖြစ်တဲ့ယောဂနဲ့ကာဝါဆာကီကလုံးဝအတူတော့လည်းမဟုတ်ဘူးကဝါဆာကီမှာဆိုလို့ရှိရင်တော့မျက်မေးတွေရောင်တယ်၊ဗမင်းကျိတ်တွေဖြစ်တယ်၊ပါးစပ်မှာနာရီဖြစ်၊ပါးစပ်မှာနှုတ်ခမ်းတွေကွာတယ်ပေါ့နော်၊လက်တွေခြေထောက်တွေရောင်တယ်၊ကွာတယ်၊အဆင်းမြင့်ခိုက်တယ်။ဒီတဲ့အများနဲ့တွေ့ရတော့အများကြီးတယ်ပေါ့။ဆရာကတော့တော်တော်လေးမကြောက်ဘူး။ဒီပတ်ဆယ်ရက်အလိုမျိုးဆက်ပြနေတယ်ပေါ့။အလင်းကားရတဲ့ပုံပြင်းပြင်းထန်ထန်ပြနေကျွန်တော်ကဒါစဉ်းစားရသေးတယ်ပေါ့နော်။နောက်တစ်ခုနှလုံးသွေးကြောတွေပဲရောင်တာဖြစ်တယ်။ကိုဗစ်မှာတော့တိတိဟာတွေပုံမှန်ဖေးလန့်တာလို့ပါလို့ပေါ့နော်။အဲ့လိုမျိုးတော့ကဝါဆာကီမှာသိမှတွေ့ရပေါ့။ဝင်သွားတာတို့ဝင်ပြဲဝင်လျှောဖြစ်တာတို့ဒါမျိုးတွေအဲ့လိုအရန်ကြားပြီးဝင်ပြဲဝင်လျှောဖြစ်တာအဲ့လိုလက္ခဏာတွေပါရှိတယ်ပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမဖြစ်ခင်တည်းကချိုးတင်ကာကွယ်ထားလို့ရှိရင်တော့ပိုကောင်းနိုင်တာမျိုးဆရာကြီးအခုကိုဗစ်ကိုမိပါရည်လက်ကာကွယ်ကြတဲ့အခါမှာဒီကလေးတွေကိုလည်းကာကွယ်နည်းတွေကိုသင်ပေးတဲ့အချိန်အဖြစ်တခြားမိုးတွေမှာဖြစ်လာနိုင်တဲ့တကွေးလိုမျိုးကိုလည်းကာကွယ်ပြီးသားဖြစ်သွားတာပေါ့ဆရာနော်ဒီကဲကူပဲကိုဗစ်ကအများကြီးကာကွယ်ရည်တွေလုပ်တာကို6ပေကွာတော့ပါတော့ဆာလေဟု
တ်ပါတယ်ဒါတော့ကာကွယ်ခြင်းကတော့ပိုကောင်းတာပေါ့နော်အဲ့တော့ကလေးတွေမှာလည်းကာကွယ်နည်းကတော့ရေပွေးရအဖြစ်တော့လူကြီးတွေနဲ့အတူတူပါပဲ ခဝေဝင်းနေဖို့တက်မကြခဏဆေးဖို့ညနာတို့ဘာလို့ခဏခဏလက်နဲ့မကင်ဖို့ဒါကြီးချောင်းဆိုတဲ့ခါကျရင်တင်ချင်ဟုတ်ပြီဆိုမဲ့တော့မဟုတ်တောင်းတဲ့ခွေးနဲ့ဟုတ်ဆိုမဲ့ဒါပေမဲ့ clear ရတဲ့အခါမှာနားလေလွယ်တဲ့ပုံစံမျိုးနဲ့ရှင်းပြရတော့ခုမှလက်ဆေးရအောင်စက္ကန့်20လက်ဆေးမယ်ဆိုရင်မှ happy birthday တခြင်းကိုအကျော်ဆိုအဲ့လိုပဲ ABC စာဆုံးဆိုလိုက်လဲစက္ကန့်20ဖြစ်တော့အဲ့လိုသူတို့နားလေလွယ်တဲ့ပါလေးတွေနဲ့ cartoon video လေးတွေပါလေး YouTube မှာဆိုရှိပါအဲ့လိုမျိုးလေးနဲ့ရှင်းပြရတော့ master ဒါတို့ပါအောင်ဆိုတဲ့ clear ကနေ့အပ်ကလေးဆိုရင်တော့ master ကိုသိမလို့ပေါ့နော်အဲ့ကျတော့မျက်နှာအခါလို့ခေါ်တော့နေပဲဖြစ်ဖြစ်ဝတ်ကြောကြောနဲ့ပုတ်ပြရလို့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့KNU ဘက်ကတက်သားအသစ်စုဆောင်းလာကြောင့်ဖားပုံမျိုးနယ်မှာရှိတဲ့ကျေးရွာသားတချို့ထွက်ပြေးတိမ်းရှောင်နေရပါတယ်။ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ2ဦးတွေ့ရှိလို့ဒေသခံတွေစိုးရိမ်နေတယ်ဆိုတာနဲ့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမှန်နေတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင့်။
မကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU တပ်မဟာ9မှာတပ်သားတစ်စုစောင်းလာကြောင်းကရင်ပြည်နယ်ဖားပုံမြို့နယ်မှာရှိတဲ့ကျေးရွာရှစ်ရွာခန့်ကကျေးရွာလူထုတွေကထွက်ပြေးတိမ်းရှောင်နေရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကမေလ19ရက်နေ့မှာတရင်ထုတ်ပြန်ထားပါတယ်ထွက်ပြေးတိမ်းရှောင်နေတဲ့လူထုတွေမှာလူဦးရေ128ဦးရှိပြီးမေလ16ရက်နဲ့19ရက်နေ့မှာကမမောင်းမြို့လိုင်းပွဲမြို့နယ်နဲ့မြန်ကြီးငူအထူးဒေသတွေမှာရှိတဲ့နိဆက်ရာဆွေမျိုးမိတ်ဆွေတွေစီမှာတိမ်းရှောင်နေရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်ကြီးငူမှာဒေသခံတွေထွက်ပြေးလာတာဟုတ်မှန်ပြီးတပ်သားတစ်စုစောင်းလို့ထွက်ပြေးရတာဖြစ်တယ်လို့မြန်ကြီးငူအထူးဒေသရှိလဲလွန်းမြိုင်ရက်ွက်အုပ်ချုပ်ရေးမှူးစောမောင်ဖိုးကပြောဆိုပါတယ်အဆိုပါတပ်သားတစ်စုစောင်းတာနဲ့ပတ်သက်ပြီးKNU တပ်မဟာ9ပြောခွင့်ရပုံမူစောကလေးတို့ကတဆုံတရာမတိရှိရကြောင်းပြောဆိုပါတယ်အခုလိုလူတစ်စုဆောင်တာဟာ MCA စာချုပ်ပါအချက်တွေချိုးဖောက်တာဖြစ်ပြီးတပ်ဆိုင်ရာတာဝန်ရှိသူကနေတဆင့်သတိပေးတားမြစ်ကန့်ကွက်မှုတွေဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကဆိုပါတယ်
ရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရသူအတည်ပြုလူနာအမျိုးသားနှစ်ဦးသေရှိရပြီဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်နောက်မှာဒေသခံတွေစိုးရိမ်မှုတွေမြင့်တက်နေပါတယ်ပထမရောဂါပိုးသေရှိသူကတော့တန်တွဲမျိုးစားသည့်အသက်30ကျော်အရွယ်မျိုးသားသူနဲ့ဒုတိယရောဂါပိုးသေရှိသူကတော့အသက်25နှစ်အရွယ်တန်ကုန်းမျိုးကမျိုးသားသူဖြစ်ပြီးသူတို့နှူးဟာမကြသေးမီမလေးရှားနိုင်ငံကနေပြန်လာသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်သူတို့တွေကိုသက်ဆိုင်ရာမြို့နယ်ဆေးရုံမှာစောင့်ကြည့်ထားတယ်လို့တခြားမလေးရှားနိုင်ငံကပြန်လာသူ95ဦးကိုလည်းအသွာလာကသစောင့်ကြည့်ထားတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနဝန်ထမ်းရရှိသူကပြောပါတယ်ရခိုင်ပြည်နယ်မှာတရုတ်မလေးရှားနဲ့ထိုင်းနိုင်ငံပါဝင်နိုင်ငံခြားကပြန်လာသူတွေအများအပြားရှိနေတယ်လို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းယောဂါပိုးကူးစက်မှုတွေနေစိမြင့်ဆက်လာနေတဲ့အတွက်ဆွေးရည်နေကြတယ်လို့မုံသွုံးမြို့ခံကိုအီသွန်းကပြောပါတယ်
ချင်းပြည်နယ်ပလက်ဝမြို့နယ်မှာစစ်ပေးရှောင်9000ကျော်အပါအဝင်ကျေးလက်နေပြည်သူ2000ကျော်တို့ဟာစားနပ်ရိက္ခာပြတ်လတ်မှုကြုံတွေ့နေရတယ်လို့ချင်းစစ်ပေးရှောင်ပြည်သူများကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကောင်စီ RRCCI ကပြောပါတယ်မြမတပ်မတော်နဲ့ရခိုင်တပ်တော် AA တိုက်ပွဲကြောင့်ပလက်ဝမြို့ကိုထွက်ပြေးတင်းရှောင်လာကြတဲ့စစ်ပေးရှောင်9000ကျော်ပလက်ဝမြို့ခံပြည်သူတွေနဲ့ပတ်ဝန်းကျင်ကျေးရွာ15ရွာလောက်ကလူဦးရေ2000ကျော်တို့ဟာရခိုင်ပြည်နယ်ဖက်ကနေကုန်ပစ္စည်းတွေတဲလို့မရတာကြောင့်ရိတ်ခါပြက်လက်နေကြတာပါစမီးမြို့မှာစံအပါဝင်ရိတ်ခါတွေထောက်ပံ့ကူညီရေးပစ္စည်းတွေအချိန်နဲ့တပြေးညီပို့ပေးနိုင်ပေမဲ့စမီးမြို့ကနေမိုင်40လောက်တာဝေးတဲ့ပလက်ဝမြို့ကိုတော့နယ်မြေလုံခြုံမှုမရှိတာကြောင့်စံအိတ်ဆက်လက်မပို့ဆောင်နိုင်တော့လို့ရိတ်ခါပြက်လက်မှုကြုံနေရတယ်လို့ RRCCI ကပြောပါတယ်
တရင်နိုင်တိုင်းဒီရကြီးရေပြည်မြို့နယ်ရာဖူးကျေးရွာကခြံလုတ်ကန်နေသူအသက်56နှစ်အရွယ်နိုင်သိန်းဝင်းဟာမေလ16ရက်နေ့မှာလက်လုတ်သောပုံသူမိသနတ်နဲ့ပြစ်သက်ခံရလို့တည်ဆုံးခဲ့ပါတယ်။ဘယ်သူဘဝပြစ်ခတ်သွားရဲဆိုတာမသိရသေးဘူးလို့ရာဖူးကျေးရွာအုပ်ချုပ်ရေးမှူးဦးခင်မောင်ဦးကပြောပါတယ်။အခုလိုခြံသမားတွေကိုလှုပ်ရှားနေမှုဟာရေပြည်မြို့နယ်တွင်ပရမအကျင့်ဖြစ်ရအသက်တကူဖြစ်ပြီးမြေမြုပ်မိုင်းပန်းကွဲမှုဖြစ်စဉ်တွေလိုပဲလက်သက်တရခံမသိရသေးပါဘူး။ရေပြည်မြို့နယ်မှာမွန်ပြည်ထောင်စုနဲ့ KNU ကရင်မျိုးသားစီယုံတို့ကြားနေမည်ညင်းပွားမှုပြဿနာတွေရှိနေတယ်လို့ဒေတာခန့်ချန်သမားတွေကလည်းမြေမြုပ်မိုင်းနေမိလို့ထိခိုက်မှုတွေမကြာခဏဖြစ်ပွားနေတာပါ
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကမန်မိုက်ကျေးရွာအတွင်းနေအိမ်တချို့ကိုတပ်ဆိုင်ရာအာဏာပိုင်တွေကမေလ18ရက်နေ့မှာဝင်ရောက်စစ်ဆေးမှုတွေပြုလုပ်ပြီးဒေတာခန့်9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေတာခန့်တွေကပြောပါရယ်။မေလ18ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားခံရသူ9ဦးအနက်နှဦးကကချင်အမျိုးသားဖြစ်ပြီးကြံ3ဦးကတော့ဗမာနဲ့ရှမ်းအမျိုးသားတွေဖြစ်ကြောင်းအခုခါမူဆယ်မြို့ရဲစခန်းမှာစစ်ဆေးမေးမြန်းမှုတွေပြုနေကြောင်းမိသားစုဝင်2ဦးကပြောပါရယ်။တပ်မတော်အပါအဝင်အစိုးရဌာနဆိုင်ရာကတာဝန်ရှိသူတွေဟာမှန်မှန်ကျေးရွာအတွင်းမူရစ်ဆေးဝါးနဲ့လက်နက်တွေစစ်ဆေးတာဖြစ်တယ်လို့ပြောပါရယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ဟောင်ဟိုင်ကျေးရွာအုပ်စုကဖားလိန်ရွာကလက်ဖက်ချမ်းရှင်မျိုးရမီနှူးတပ်ပြခံရပါတယ်။မေလ16ရက်နေ့မှာဖြစ်ပွားခဲ့တာပါ။အသက်60ရွယ်သုံးအေးရင်းနဲ့အသက်58နှစ်ရွယ်သုံးအေးသွေးဆိုတဲ့လက်ဖက်ချမ်းပိုင်ရှင်မျိုးရမီနှူးဖြစ်ပြီးဖားလိန်ရွာကလည်းတုံးပိုင်ဝေးတဲ့သူတို့ရဲ့လက်ဖက်ချမ်းထဲမှာဇာဆိုးတပ်ခံရတာဖြစ်ပါတယ်။လက်သက်မပေါ်တဲ့ဒီလူသတ်မှုကတော့ကြောင်မဲရဲစခန်းကနေအမှုဖွင့်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA အပြစ်ရဲ့စာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ခရီးနီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာစစ်တပ်တို့အကြားရှားတောမြို့နယ်အတွင်းဒီရက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အမည်ရဲ့စူးစီးချက်ကိုမိကလျာမွန်ကတင်ဆက်ပေးပါမယ်ရှင်
မေလ16ရက်နေ့ကကယားပြည်နယ်ရှားတော်မြို့နယ်လေပိုင်းကြီးရွာအုပ်စုအတွင်းရှိလမ်းမပေါ်မှာတမတော်နဲ့ခရင်နီမျိုးသားတိုးတက်ရေးပါတီ KNPP တို့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ရှားတော်မြို့နယ် KNPP ဆက်ဆံရေးရုံးတာဝန်ခံခုဖိုးတဲ့ကပြောပါတယ်
ဖြစ်ဖြစ်ချင်းစလောလိုက်သွားရှိတယ်ဆိုပြအဲ့နာရီလောက်မှကျွန်တော်ပြတ်သွားတော့ဟိုနည်းနည်းလေးတော့ဆက်တရရတယ်ဟို KNPP စဖက်စားတင်းဆောင်သွားတဲ့ဟိုအမိသားစလောဆက်တရရတော့အဲ့ဒါကသူတို့တချိန်တော့ဗျာတချိန်တော့ဟိုလာမဲ့အစ်ကတစ်ဖက်ကဟိုလူမမဆိုးလို့နေရာမမဆိုးဆိုပြီးအချက်ပြပစ်လိုက်တဲ့ဘောတော့ကျွန်တော်တို့သင်စကားပြစ်တာပါဖြစ်ချင်းကျွန်တော်မေးဝိုင်းမေးကြတယ်တယောက်စီလေဆိုပြီးကျွန်တော်တချို့ကပြောတည်နေကြတယ်မေးလာတော့ကျွန်တော်ပြန်လဲစုံစမ်းကြည့်တယ်ဒီမှာအတုပခန္ဓာတို့ပါလို့ရှိတာကျွန်တော်မသိရောက်ဘူ
းပြစ်ခတ်မှုဖြစ်ဖြစ်ချင်းမှာရှားတော်မြို့နယ်ရှိတမတော်အမှတ်နှစ်စစ်ဗျူဟာမှုက၎င်းအားခေါ်ယူသိဆောင်မေးမြန်းပြီးပြစ်တင်ပြောဆိုမှုတွေရှိခဲ့ပေမဲ့နှစ်ဖက်တင်းမာမှုတစုံတရာမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်။လက်ရှိအနေအထားအရကိုဗစ် -19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလဖြစ်တဲ့အတွက်နှစ်ဖက်ဖွဲ့စည်းတွေနေနဲ့ပြည်သူတွေစိုးရိမ်မှုထပ်မံဖြစ်ပွားစေတဲ့အပြုအမူတွေကိုမလောက်ဆောင်ဖို့ကရင်နီမျိုးသမီးစီယုံကမမမီကတိုက်တွန်းထားပါတယ်
။ကျွန်တော်တို့ကအခုလိုမျိုးဟိုပါပေါ့အချိန်မှပေါ့ဒီCOVID-19 ရဲ့ဖြစ်လို့ဟာလူထုတွေလည်းစိုးရိမ်မှုတွေဖြစ်နေတဲ့အချိန်မှာနောက်တစ်ဖက်ကနေလူထုတွေမလုံခြုံမှုတွေခံစားရတာမျိုးတွေတော့မဖြစ်စေချင်ဘူးပေါ့နော်။နောက်ဒီဘက်ကနေတိုက်ပွဲကြောင့်စစ်ပွဲကြောင့်မလုံခြုံမှုတွေခံစားရတာမဖြစ်စေချင်ဘူးဆိုတော့ဘာပဲဖြစ်ဖြစ်ဒီနောက်နှစ်ဖက်ကြားထဲမှာဒီbilateral agreement ရှိတယ်လေ။အဲ့ဒါတွေတော့နှစ်ဖက်ကမိုက်နာကြရင်တော့ပူပြီးတော့ကောင်းအောင်ပေါ့နော်
။ Cruiser မြို့နယ်မဲဆန္ဒနယ်မှတ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသေးနယ်ကလည်းငင်းချမ်းရေးတည်ဆောက်နေတဲ့ကာလမှာနှစ်ဖက်သက်တွေအနေနဲ့ပြစ်ခတ်မှုမဖြစ်ပွားအောင်ထိန်းသိမ်းဖို့လိုအပ်တယ်လို့ဆိုပါတယ်
။ဒီငင်းချမ်းတည်ဆောက်တဲ့ကာလမှာတော့နှစ်ဖက်စလုံးနည်းနည်းလေးအပြန်လာတိုက်ပြီးစနေမှာပဲတော်လာလို့တော့ပူပြီးတော့မှစစ်ပြီးနေလို့ကျွန်တော်အဲ့လိုပြစ်ခတ်တာပေါ့နော်။
KMPP ဟာအစိုးရနဲ့2012ခုနှစ်မတ်လမှာပြည်내အစ်စ်ပနာမပြစ်ခတ်ရက်စဲရေးနဲ့ဇွန်လ9ရက်နေ့မှာပြည်ထောင်စုစစ်ပနာမပြစ်ခတ်ရက်စဲရေးသဘောတူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်ပါတယ်။ဒါပေမဲ့တနင်္ဂနွေပြစ်ခတ်တိုက်ခတ်မှုရက်စဲရေး NCA စာချုပ်ကိုတော့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး။
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်းမြို့ကနှစ်ပေါင်း120ကျော်ရှိတဲ့ဟော်နန်းကြီးကအင်္ဂါနေ့တုန်းကပြိုကျသွားပါတယ်အခုလိုမျိုးဟော်နန်းပြိုကျသွားတာဟာပြုပြင်ထိန်းသိမ်းဖို့အားနည်းလို့လားနမ်ဟ ோம் ကလည်းစူးစီးတင်ဆက်ထားပါတယ်
ပြည်ခဲ့တဲ့အင်္ဂါနေ့တုန်းကပင်လောင်းဟွန်နန်တစ်ခုလုံးပြိုကျသွားခဲ့ပါတယ်ပင်လောင်းဒေသခံရှမ်းစာပေရင်ကျေးမှုကော်မတီဝင်စိုက်ခမ်လွန်းကဟွန်နန်ပြိုကျသွားတဲ့အနေအထားကိုရှမ်းပါရာနဲ့အခုလိုပြောပြပါတယ
်မောခနာကြပြီးတော့ပြိုသွားတာပါလေလေတိတ်မပြင်းပါဘူးဒီဟော်နန်းကတော့ခမ်းချုပ်ခစ်ကလေးကဆိုတော့နှစ်ပေါင်း100ကျော်ရှိပြီလေဒီဟော်နန်းကဘယ်သူမှပြုတ်ပြင်းမမှန်တာမရှိခဲ့ဘူး2015တုန်းက RCSS ကနေပြုတ်ပြင်းပေးမယ်လို့ကတိလာပေးထားပါတယ်အစီဝေးလဲနှစ်ခါလုပ်ပါတယ်တိတေလူမယ်ဆိုပြီးတော့ကော်မတီတွေပါတွေနဲ့တံခါးတော်တွေနဲ့လည်းပါပါတယ်ကျွန်တော်စီကဆွေးနွေးတဘောတူညီမှုမရဘူးဖြစ်နေလို့ကောင်းဆောင်မဲ့တူလည်းမရှိဘူးလေအခုလိုပြိုကျတဲ့အထိဖြစ်ရတာအရန်စိတ်ကိုမကောင်းဖြစ်ရပါတယ်
အခုပြိုကျသွားတဲ့ဟော်နန်းကိုပင်လောင်းစော်ဘွားစမိုးကျော်ကနောက်ဆုံးစော်ဘွားအဖြစ်စွဆန်သွားပါတယ်။လက်ရှိမှာစော်ဘွားကြီးစမိုးကျော်ရဲ့မဟာဒေဝီစောင်းနှံလှတင်ကနေထိုင်နေပါတယ်။ပင်လောင်းဟော်နန်းပြန်လဲပြုတ်ပြင်းမွန်မှန်ဖို့ပြုတ်လုံနေချင်းပြိုကျသွားတာဟာစိတ်မကောင်းဖြစ်မိတယ်လို့ညောင်ရွှေစော်ဘွားရဲ့သမီးတော်ဖြစ်တဲ့စော်ဟင်မာတိုက်ကအခုလိုပြောပါတယ
်။ဘုံခဲတဲ့နှစ်လသုံးလလမ်းကြည့်ပြင်းနေသူမှတင့်လီပါလူတေးရစီအဖွဲစီတစ်ခုပါလေ။ဒီမဲ့ရှိတိကတဲ့ခွေမရဘူးတဲ့ခွေပြီးခုလုံနေတုံးမပြီးတော့ပပအမိနဲ့ဘုန်းမင်းဟောတော့ဆိုတော့အမိနဲ့သူကထိတ်တဲရမယ်လို့ခေါ်တယ်အားလုံးပြီးအဲ့ဒီလည်းလုံးချက်ပေါ်ချစ်တာအတိုင်းခံရတာမဟုတ်ဘူးလေတိုင်းခံရလို့အဲ့ဒီဖြစ်တဲ့ဆိုတလူပေါ့နော
် RCSS SSA ကနေပင်လောင်းဟော်နန်းပြန်လဲပြုတ်ပြင်းဖို့လိုအပ်တဲ့တစ်တွေပြင်ဆင်ထားပေမဲ့အကြောင်းမျိုးမျိုးကြောင့်ပြုတ်ပြင်းမွန်းမှန်ချင်းမရခဲ့ပါဘူးအခုလိုပြိုကျရတဲ့အဆင်ဖြစ်သွားတာဟာအစိုးရပေါ်မှာလည်းမူတည်တယ်လို့ RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဦးခေကအခုလိုပြောပါတယ်
ဒီတော့ဟောတော့ဘွားရဲ့ဟောနန်းပြူလဲသွားတဲ့ဆိုတာကရှမ်းလိုမျိုးတစ်မျိုးတည်းမဟုတ်ဘူးလေနော်အဲမြန်မာနိုင်ငံတစ်ခုလုံးရင်ကျိမှုတစ်ခုပဲဟောနော်အဲမြန်မာနိုင်ငံရဲ့သမိုင်းချက်ပြေဆောင်တစ်ခုပဲလေအဲခါကြတော့နိုင်ငံတော်အစိုးရအနေနဲ့လည်းတစ်စိတ်တစ်ပိုင်းနဲ့တောင်းရှိမလားလို့ပဲနော်လူပဲချင်းကောင်းကြပဲပေါ့နော်
ပင်လောင်းဟော်နန်းဟာ2016ခုနှစ်တုန်းကမိုးတက်လေပြင်းကျလို့တချို့တဝက်ပြိုကျခဲ့ပြီးဖြစ်ပါတယ်အခုပြိုကျမှုဟာဆိုရင်တော့ဟော်နန်းတစ်ခုလုံးလုံးဝပြိုကျပျက်စီးသွားတာဖြစ်ပါတယ
်အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
KNU တပ်မဟာငါးဖက်ကတပ်သားတစ်စုစောင်းတာကြောင့်ကရင်ပြည်နယ်ဖာပုံမြို့နယ်မှာရှိတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတီးပြုတ်လူနာအမျိုးသားနှစ်ဦးတွေ့ရှိရပြီဖြစ်လို့ဒေသခံတွေစိုးရိမ်မှုမြင့်တက်နေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝန်တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာသတင်းချင်းလက်မှားတွေကိုအွန်လိုင်းမှာမပြန့်စေဖို့ကုလသမဂ္ဂကစတင်လှုပ်ဆောင်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကြေညာပြင်းနေမှာပြောပါတယ်။online မှာအမုန်းတရားတွေနဲ့ပြည်နေတာကိုသိလျှို့မထားနိုင်တော့တဲ့အတွက်အချက်လက်မှန်မှန်မှန်စစ်ဆေးတဲ့ verified လှုပ်ရှားမှုကိုစတင်လိုက်ပြီလို့ပြောပါတယ်။ငှက်ဖျားယောဂါကုသတဲ့ chloroquine နဲ့ hydroxychloroquine ဆေးတွေဟာ covid-19 ယောဂါကုသရေးဒါမှမဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကမ္ဘာလုံးဆန္ဒတိလာမှုကြီးမှာ britain ဆေးရုံတွေကကျန်းမာရေးဒေါက်တာတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့လက်ခံပြီးဒီစကရက်ကိုခေါ်ဝေါ်အသုံးပြုဖို့တင်ပြလျှောက်ထားလောက်ကောက်ယူမဲ့အစီအစဉ် Petition ကိုမေလ27ရက်နေ့ကစတင်လိုက်ပြီးလို့ရ
Refugees International အဖွဲ့ကပြောပါတယ်။ Coronavirus ရောဂါပိုးရှိသူနဲ့ထိတွေ့နိုင်ခြေရှိရတာကိုအလိုလျောက်အသိပေးမဲ့ smartphone application တစ်ခုကို Apple နဲ့ Google နည်းပညာ company နှစ်ခုပူးပေါင်းပြီးမိတ်ဆက်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။တောက်ကြနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာချပါစီ။ကျမသင်ရွတ်တပ
ါ This program has come to you from the Voice of America, Washington.